Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ2ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညရဲ့အစီအစဉ်မူကကျမစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုအကူရန်နိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါစီးရီးယားက IS အစွန်းရောက်ဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကျော်တော်နောက်ခံပြူတပ်ဖွဲ့တွေရဲ့ပြင်းထန်ထိုးစစ်ဆင်နေပါတယ်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုစပီးလက်ခံဖို့ကုလသမဂ္ဂကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်အိန္ဒိယတိုက်လေယာဉ်မှုကိုပါကစ္စတန်ကပြန်ပို့ပြီးနောက်တည့်မှာပဲကက်ရှမီးယားမှာနှစ်ဖက်အကြားအမြောက်တွေနဲ့ပြစ်ခတ်ကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်စနေညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံသားအများစုပါဝင်တဲ့တရားမဝင်နေထိုင်နေသူ400ကျော်ကိုဖမ်းဆီးရမိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အပါအဝင်ထိုင်းနိုင်ငံတဝမ်းကနိုင်ငံသားတရားမဝင်နေထိုင်သူတွေကိုဖမ်းဆီးနေတဲ့ X-ray စစ်ဆေးရေးအကြောင်းသတင်းပေးပို့ချက်နဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ကဏ္ဍတွေမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်နိုင်ခြင်းအကြောင်းကိုသုံးသပ်ထားတဲ့သတင်းနောက်မှတ်စုအစီအစဉ်မှာ
အခင်းအနေနဲ့ကတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတဲ့ကိစ္စတော်တော်ခက်ခဲလိမ့်မယ်အခုကဖွဲ့စည်းပုံပါတဲ့ပုံမှန်တ
ိုင်းမြန်မာနိုင်ငံရေးလေလာကဲခတ်နေသူတွေရဲ့သုံးသပ်ချက်တွေကိုသတင်းနောက်မှတ်စုအစီအစဉ်မှာအပြည့်အစုံနှဆင်ရပါမယ်။တော့မြန်မာနိုင်ငံမှာရေပန်းစားလာတဲ့အလှအပပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအကြောင်းမြန်မာတခွေအစီအစဉ်နဲ့အတူစနေညတဲ့လေလိုက်အစီအစဉ်မှာတော့တစ်ဖက်ကနေတစ်ဖက်သက်အပြည့်ရက်ထားပေမဲ့တိုက်ပွဲတွေဘာကြောင့်ဖြစ်ရတာလဲ။ပြည်တွင်းငြိမ်းချမ်းရေးအဓိကဘာတွေများအခက်အခဲတွေဟန်တားတွေဖြစ်နေကြသလဲဆိုတာကိုဆွေးနွေးကြဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
စီးရီးယားနိုင်ငံရှိမြောက်ပိုင်းဘာဂူးစ်ရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကျွတော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ခွဲလောက်ကတောက်ကြောင်နေနှောင်းပိုင်းမှာနောက်ဆုံးထိုးစစ်နဲ့စတင်တိုက်ခိုက်နေပါတယ်။အမေရိကန်ရဲ့ညွန်မောင်းတပ်ဖွဲ့တွေကတိုက်လေရင်တွေအမြောက်တွေနဲ့ပစ်ကူပေးပြီးတိုက်ခိုက်နေတာပါ။ဒီကနေ့မနေ့ပိုင်းအထိအပြင်းထန်တိုက်ခိုက်နေဆဲဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့တာဝန်ရှိသူတွေကအခိုင်အမာယူဆထားပါတယ်။မကြာခင်ပြီးဆုံးသွားဖို့မျှော်လင့်ထားပါတယ်လို့စီးရီးယားဒီမိုကရတစ်တပ်ဖွဲ့ SDF ပြောခွင့်ရမူစတာဖာဘာလီကဒီကနေ့ Twitter မှာရေးပါတယ်။တင့်ကားတွေအစာအုပ်ပြတ်တွေနဲ့ဝိုင်းပတ်ထားတဲ့မြေခွေလေးကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့ပြောခွင့်ရဘော်လီက VOA ကိုအစောပိုင်းမှာပြောထားပါဗျ။အ
မေရိကန်နိုင်ငံသား Otto Warmbier တွေဆုံးရတာဟာမြောက်ကိုရီးယားမှာတာဝန်ရှိတယ်လို့ Otto Warmbier ရဲ့မိဘတွေကပြောကြားလိုက်ပါတယ်။ Warmbier တွေဆုံးရတာဟာမြောက်ကိုရီးယားဆွေးရလက်ချက်ဖြစ်ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာလည်းဘလို့မှစဉ်းစားလို့မရတော့အောင်ကိုရက်ဆက်ပြီးတော့လူမဆန်တဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။နိုင်ငံကောင်ဆောင်တို့ဘီယန်နိုင်ငံမှာတွေ့ဆုံခဲ့တဲ့အတွင်းဝမ်ဘီယာတီဆုံးခဲ့တာနဲ့ပတ်သက်ပြီးတမန်ထရမ့်ကကင်ဂျွန်အွန်ကိုပြစ်တင်ပြောဆိုဖို့ညှဉ်းဆန်ခဲ့ပြီးတဲ့နောက်အော်တိုဝမ်ဘီယာရဲ့မိဘတွေကတောက်ကြနေမှာအဲ့လိုပြောလိုက်တာပါ။ဝမ်ဘီယာကိုမြောက်ကိုရီးယားနိုင်ငံမှာဖမ်းခံထားတဲ့အချိန်အတွင်းရဲရဲဆက်ဆက်ပြုမှုခဲ့တာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တိမဲလို့သူမထင်ကြောင်းတမန်ထရမ့်ကကြာသပတေးနေ့ကပြောပါတယ်ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားအော်တိုဝမ်ဘီယားဟာမြောက်ကိုရီးယားနိုင်ငံကိုခီးသွားအဖွဲ့တစ်ခုနဲ့တွားရောက်ခဲ့ပြီးတော့2016ခုနှစ်ဇန်နဝါရီလမှာဖမ်းခံခဲ့ရပြီးသူ့ကိုဝါရဖြန့်ကြီးပို့စတာခိုးယူမှုနဲ့အလုပ်ကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကသူ့ကို2019ဇွန်လမှာပြန်လည်ပေးခဲ့ပြီးတော့သူ့ရဲ့မိသားစုစီကိုရောက်လာချိန်မှာတော့ဝမ်ဘီယားရဲ့အုံနောက်ဟာအလုံးမလုံးတော့ပဲအဲ့နောက်ရပိုင်းကြာမှာပဲတည်ဆုံးသွားခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကတော့အဲ့လိုဖြစ်တာဟာစိုးရတဲ့အစားအစိတ်သိမ်းမှုကြောင့်ဖြစ်တယ်လို့ပြောပေမဲ့အမေရိကန်ဘက်ကတော့ဘာသက်သေအထောက်ထားမှမတွေ့ဘူးလို့ဆိုပါတယ်။တစ်ဆက်တည်းမှာပဲတမန်ထရမ့်နဲ့ကင်ဂျွန်အွန်တို့ဗီယက်နမ်နိုင်ငံမှာဒုတိယကြိမ်တွေ့ဆုံဆွေးနွေးမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာဗီယက်နမ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုဒီကနေ့မှပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့လုပ်နေတဲ့ဆက်ဆက်ဆွေးနွေးပွဲတွေဟာအာဖဂန်နစ္စတန်ကနေပြည်ပတပ်ဖွဲ့တွေအားလုံးယူသိမ်းရေးစီဦးတည်ပြီးပြပောင်းများစွာဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအာဖဂန်တွေကိုယ်တိုင်ငြိမ်းချမ်းစွာဆစ်ဆက်ညှိနှိုင်းခွင့်ရလာစေဖို့တာလီဘန်အဖွဲ့ကမျှော်လင့်ထားတယ်လို့အဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူတူကပြောလိုက်ပါတယ်။ဒါပေမဲ့လည်းအပြစ်ခတ်ရဆေးရေးကိစ္စရောအာဖဂန်တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ဆက်ဆက်တဲ့ကိစ္စရပ်တွေပါအမေရိကန်ဂျာဂန်ကိုယ်စားလှယ်တွေနဲ့ဆွေးနွေးနေတဲ့လက်ရှိအဆင့်မှာမပါသေးဘူးလို့တာလီဘန်အကြီးအကဲတာဝန်ရှိသူဆူဟေးလ်ရှာဟင်းက VOA နဲ့မိန်းမငန်းတခုအတွင်ပြောသွားပါတယ်။ကာတာနိုင်ငံကတရားဝင်မဟုတ်တဲ့တာလီဘန်နိုင်ငံရေးရာယုံအကြီးအကဲအနေနဲ့ရှာဟင်းကပြောတာဖြစ်ပါတယ်။ဆွေးနွေးပွဲတွေကနေသဘောတူညီချက်တခုမကြခင်ကြလာဖို့မျှော်လင့်ထားပါသလားဆိုတဲ့မေးခွန်းပေါ်မှန်မှန်တိုးတက်မှုရနေပါတယ်။ဒါပေမဲ့ဆွေးနွေးတာတွေမပြီးသေးပါဘူး။ဆွေးနွေးချက်တခုရတဲ့အထိဆွေးနွေးပွဲတွေဆက်လုပ်သွားမှာပါလို့ရှာဟင်းက VOA ကိုပြောပါတယ်။ တာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်တွေကြားဆွေးနွေးပွဲတွေကိုနှစ်ရက်ကြာနားထားပြီးတဲ့နောက်ဒီကနေ့စနေနေ့မှာကာတာနိုင်ငံဒိုဟာမြို့မှာပြန်ဆမယ်လို့ရှာရင်းကပြောပါတယ်။အာဖဂန်တွေအကြညဉ့်ဉန်းရေးလုံခြုံရေးကနေတဆင့်ပြည်ပခန့်ပြည်လဲစီမဲ့အခြေအနေတခုကိုချမှတ်နိုင်မယ်လို့နှစ်ဖက်စလုံးကမျှော်လင့်ထားတဲ့သဘောတူညီချက်မူကြမ်းတခုအတွေ့အသေးစိတ်တွေကိုပြင်ဆင်ဖို့ဆွေးနွေးပွဲကိုခဏနားထားတာပါ။အ
ယ်ဂျီးရီးယားသမ္မတအဗ်ဒလာဇစ်ဘူတာဖလီကာကလာမယ့်ရွေးကောက်ပွဲမှာသမ္မတအဖြစ်၅ကြိမ်မြောက်ဝင်ရွေးခံမဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့အယ်ဂျီးရီးယားနိုင်ငံထောက်မှာတောက်ကြနေကတော့လူတွေထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။အသက်၈၂နှစ်ပြည့်ကနေဖြစ်တဲ့အယ်ဂျီးရီးယားသမ္မတဟာ2013ခုနှစ်ကလေဖြတ်သွားခဲ့ပြီးတော့အဲ့နောက်ပိုင်းကစပြီးတော့သူ့ကိုလူတွေကြားမှာတိတ်ပြီးတော့မမြင်ရတော့ပါဘူး။အယ်ဂျီးရီးယားနိုင်ငံရဲ့မြို့တော်မှာတော့ဆန္ဒပြတဲ့သူတွေကသမ္မတအဗ်ဒလာဇစ်ကို၅ကြိမ်သက်တမ်းအလိုမရှိလွတ်လပ်တဲ့ဒီမိုကရက်တစ်အယ်ဂျီးရီးယားနိုင်ငံဖြစ်ပေါ်ရေးစတဲ့ကျွေးကြော်သံလေးအော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အယ်ဂျီးရီးယားသမ္မတရွေးကောက်ပွဲကိုတော့လာမယ့်ဧပြီလ18ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဆန္ဒပြပွဲအများစုကတော့ငြိမ်းချမ်းစွာရှိခဲ့ပေမဲ့လည်းတချို့နေရာတွေမှာတော့ရဲနဲ့ဆန္ဒပြတဲ့သူတွေထိတ်တိုက်တွေ့ခဲ့ကြပြီးတော့ရဲကမျက်ရည်ပုံးတွေတုံးပြီးနှိမ်နှင်းခဲ့တာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဗဟုဇာရိုက်ကြီးနားကိုခြိတက်လာချိန်မှာတော့ရဲကဆန္ဒပြတဲ့သူတွေကိုတားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလည်းကျေးကျော်သံလေးအော်ဟစ်တောင်းဆိုဆန္ဒပြတာတွေကိုရက်တံပြီးတော့အယ်ဂျီးရီးယားနိုင်ငံတော်သချင်းကိုတည်ဆူခဲ့ကြတယ်ဆိုပြီးတော့ AP သတင်းကဖော်ပြပါတယ်။သမ္မတအဗ်ဒလာဇစ်ဟာသူ့အနေနဲ့နောက်တစ်ကြိမ်တက်တန်းဝင်အရွေးခံမယ်လို့အခုသတင်းပတ်အစောပိုင်းကကြေညာလိုက်ပြီးနောက်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့တောက်ကြနေကတော့အများဆုံးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ဒီ American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ week ကနေစနေညာပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်ပြည်ပခအခြေအနေကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံခွင့်ပေးတဲ့လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ညာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြီးလာပါတယ်။ရေပုံရအဖြစ်တစ်နှစ်အတွင်းမှာနိုင်ငံတစ်ခုကိုရောက်သွားတဲ့ဒုက္ခသည်ရေအတွက်ကိုကြည့်မယ်ဆိုရင်9သိန်းနီးပါးရှိပါတယ်။ပြည်ပခကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ကိုပဲသွားဘေးကင်းလုံခြုံတဲ့နေရာမှာခိုလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ကြနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောသွားပါတယ်။ဒုက္ခတဲ့အကြက်တဲဟာဆိုးတဲ့အဆင့်ကနေပိုဆိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကနေနောက်ထပ်ရောက်လာမယ့်ဒုက္ခတွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟိတ်ကလူမျိုးရေးကောင်စီမှတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲ့လိုပြောသွားတာပါ။ဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေဟာတိတ်ကိုသဘောထားကြီးလာပြီမဲ့လေဒီအခြေအနေကအကန့်အသတ်မဲ့ဆက်ရှိနေမယ်လို့မျှော်လင့်မထားနိုင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘော်ဂနာကလည်းပြောပါတယ်။သူရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးလူမျိုးရင်းကောင်စီကိုကြာသပတေးနေ့ကအစီရင်ခံတင်ပြတဲ့အထက်မှာမစ်ဘော်ဂနာကအဲ့လိုပြောသွားတာပါ။လက်ရှိမှာပြင်းထန်ဆက်ဖြစ်နေတဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲတွေဟာဒုက္ခသည်တွေကုန်သိခါရှိစွာကုသဘောနဲ့ကိုဘေးရန်ကင်းကင်းနေရပြန်နိုင်ရေးကြိုးပမ်းချက်တွေအပေါ်နောက်ထပ်တက်ရောက်လာမယ့်အရေးသူစိုးရိမ်နေလို့မစ်ဘော်ဂနာကပြောပါတယ်။မဆူရနဲ့ဆက်ပြီးယုံကြည်မှုတည်ဆောက်ဖို့နဲ့လက်တွဲလှုပ်ဆောင်သွားဖို့အတွက်အားလုံးတစုတစည်းတည်းလှုပ်ဆောင်သွားကြရမယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘော်ဂနာကလူညိုရေးကောင်စီမှပြောသွားပါတယ်
။ပါကစ္စတန်ကဖမ်းဆီးမိထားတဲ့မိခဲ့တဲ့အိန္ဒိယတိုက်လေယာဉ်မှူးကိုအိန္ဒိယနိုင်ငံကိုလွှဲပေးပြီးတရားချာမှာပဲပါကစ္စတန်နဲ့အိန္ဒိယကြားအငင်းပွားစရာဖြစ်နေတဲ့ကက်ရှမီးယားဒေသမှာအမြောက်နဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။ပါကစ္စတန်တပ်တွေဘက်ကအမြောက်နဲ့ဖြစ်တာကြောင့်မိခင်တဦးနဲ့ကလေးနှဦးပါဝင်မိသားစုဝင်3ဦးသေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်တွေကဒီကနေ့မှပြောပါတယ်။အဲ့ဒီမိသားစုရဲ့ဖခင်ဖြစ်သူလည်းအကြီးအကျယ်တန်းရာရသွားခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်ဘက်ကလည်းအိန္ဒိယဘက်ကအမြောက်နဲ့ဖြစ်တာကြောင့်တယောက်သေဆုံးပြီးတော့3ဦးတန်းရာရတယ်လို့ပြောပါတယ်။မနေ့တောက်ကြနေ့ကတော့ကက်ရှမီးယားဒေသမှာပြတ်ကျခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးခံရတဲ့လေယာဉ်မှုကိုပါကစ္စတန်ကအိန္ဒိယကိုနိုင်ငံနယ်ဇက်ကဝါဂါနယ်ဇက်ဂိတ်မှာလွှဲပြောင်းပေးခဲ့ပါတယ်။အဲ့လိုမျိုးလွှဲပေးခဲ့တဲ့အတွက်နျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့ဒီနိုင်ငံကြားပြည်ပခန့်တွေပို့ပြီးတော့ခြေပြတ်မလာအောင်လှုပ်ဆောင်နိုင်ငံလိမ့်မယ်လို့အများကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဆူရန်သမ္မတဥမာဘရှီယာကအာနာယပါတီရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်လိုက်ပါပြီ။သမ္မတဘရှီယာရဲ့အုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြတာတွေသတင်းပတ်အတော်ကြာဖြစ်ပြီးတဲ့နောက်ပါတီဥက္ကဋ္ဌအဖြစ်ကနှုတ်ထွက်လိုက်တယ်ဆိုတာကိုအာနာယအမျိုးသားကွန်ကရစ်ပါတီ NCP ကကြာသပတေးနေ့နှောင်းပိုင်းမှာကြေညာတာပါ။အာနာယ NCP ပါတီရဲ့ဒုတိယဥက္ကဋ္ဌအာမက်ဟာရွန်ကိုပါတီဥက္ကဋ္ဌအဖြစ်နောက်တစ်ချိန်ပါတီထွေထွေညီလာခံကျင်းပချိန်အထိသမ္မတကလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ အဲ့ဒီနောက်တစ်ချိန်ပါတီဖြူတွေညီလာခံမှာသမရသည့်ကိုရွေးချယ်မယ်လို့ NCB ပါတီရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပေမဲ့ညီလာခံကိုဘယ်တော့ကျင်းပမယ်ဆိုတာကိုတော့မတတ်မှတ်ရသေးပါဘူး NCB ပါတီဟာလွှတ်တော်တွင်မှနေရာအများစုကိုရထားတာဖြစ်ပြီးပါတီဖွဲ့စည်းပုံအရပါတီအကြီးအကဲဟာသမရရွေးကောက်ပွဲတွေမှာပါတီရဲ့သမရကိုယ်စားလှယ်လောင်းဖြစ်ပါတယ်ဆူဒန်နိုင်ငံဒါဖော့ဒေသမှာကျူးလွန်ထားတဲ့ဆိုတဲ့ဆရာဆွေးမှုတွေအတွက်ဘက်ရှီးယားကိုရောဟာရွန်ကိုပါအပြည်ပြည်ဆိုင်ရာရာဇဝတ်တရားခွင်ရုံး ICC ကအလိုရှိနေတာပါဆန္ဒပြပွဲတွေအပြင်းထန်ဖြစ်ပြီးတဲ့နောက်သမရဘက်ရှီးယားကနိုင်ငံတော်အရေးပေါ်အခြေအနေကြေညာထားပါတယ်အရေးပေါ်ကာလအတွင်းချိုးဖောက်မှုတွေကိုကန့်တွယ်ဖို့အရေးပေါ်တရားရုံးတွေကိုလည်းသမရကဖွဲ့စည်းထားပါတယ
်လူလိုက်ပါစီးနေနိုင်တဲ့ဂျိုဒူထိပ်ပူးတစ်ခုကိုနိုင်ငံတကာအာကာသစခန်းကလွတ်တင်လိုက်ပြီးဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဂျိုဒူထိပ်ပူးမှာတော့အမှန်တကယ်လူလိုက်ပါသွားခြင်းမရှိဘဲနဲ့ Reply လို့နာမည်ပေးထားတဲ့အယုတ်တစ်ခုကိုသာထည့်ပေးလိုက်တာဖြစ်ပါတယ် Reply အယုတ်မှာ sensor တွေတက်ဆင်ပေးထားပြီးတော့အဲ့ဒီ sensor တွေကပြန်သားနေစဉ်အတွင်းဒီဂျိုဒူထိပ်ပူးတဲ့မှာလူတွေဘယ်လိုခံစားရဲဆိုတာကိုလေ့လာစောင့်ကြည့်သွားမှာဖြစ်ပါတယ်ဒီ SpaceX Company ရဲ့ Falcon 9ဒုံးကြီးထိပ်မှာတက်တဲ့ Dragon ဂျိုဒူထိပ်ပူးဟာစနေနေ့က Florida ပြည်နယ် Kennedy အာကာသစခန်းကနေအောင်မြင်စွာလွတ်တင်ခဲ့တာဖြစ်ပါတယ်လန်ဒန်မြို့ဝမ်ဘလီခွင်းမှာမကြာခင်ကကစားသွားခဲ့တဲ့ Tottenham Hotspur နဲ့ Arsenal တို့ရဲ့လန်ဒန်မြောက်ပိုင်းဒါဘီမှာတော့တစ်ဖက်တစ်ဂိုးစီတည်ဖြစ်သွားပါတယ်ဒီဘက်မှာ Arsenal ကဂိုးရင်သွင်းခဲ့ပြီးတော့16မိနစ်မှာ Arsenal ခွင့်လက်လူ Ramsey ကဂိုးသမားကိုလိမ့်ပြီးတော့သွင်းခဲ့တာပါအဲ့ဒီနောက် Tottenham ကတစ်ဂိုးပြန်သွင်းခဲ့ပြီးမဲ့လူကျွန်တဲ့အတွက်ဂိုးမရခဲ့ပါဘူး Tottenham တို့ခြေပါဂိုးကိုတော့ England တိုက်စစ်မှု Harry Kane က83မိနစ်မှာ Penalty ကနေသွင်းခဲ့တာပါဖွဲ့ပြီးကနေမှ Arsenal က Penalty တစ်ဂိုးတစ်လုံးရခဲ့ပြီးတော့ဒီ penalty ကို Aubameyang ခံတာမှာ Tottenham Goldman Lawrence ကကွယ်သွားတာအကြောင်းတကိုးစီနဲ့တည်ဖြစ်ပြီးတော့ပွဲပြီးသွားခဲ့ပါတယ်ဒီပွဲတည်ကျသွားတာအကြောင်း29ပွဲမှာ Tottenham က61မှတ်နဲ့အဆင့်3 Arsenal က58မှတ်နဲ့အဆင့်4နေရာတွေမှာရှိနေပါတယ်မကြခင်မှာတော့ဘုံမောင်းနဲ့ Man City Manchester United နဲ့ Southampton တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်ပါဝင်နိုင်ငံတော်ဝန်မှပြုလုပ်နေတဲ့တရားမဝင်နေထိုင်သူစစ်ဆေးရေးအတွင်းမှာတော့ဖမ်းဆီးရမိသူတွေနဲ့မြန်မာနိုင်ငံသားအများစုပါဝင်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါရစေ။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့45ကြိမ်မြောက် X-ray စစ်ဆေးရေးအတွင်းမှာတော့မြန်မာ240လောက်ဖမ်းဆီးရမိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထိုင်းတာဝန်ရှိသူတွေကပြောသွားတာပါ။အသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားသားရှော့ချရေးအတွက်လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့နိုင်ငံသားသားအိတ်စရီစစ်စင်ရေးလို့အမိပေးထားတဲ့စစ်စင်ရေးအတွင်းမှာနိုင်ငံတဝန်းလုံးကနေရာပေါင်း228နေရာကိုစစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာပါ။မှုခင်းတွေရှော့ချနိုင်ရေးအတွက်စစ်စင်ရေးအတွင်းလူကြီး400ကျော်ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီထဲမှာတရားမဝင်ခိုးဝင်နေထိုင်နေသူ248ယောက်ထဲမှာတော့မြန်မာပြည်အများစုပါဝင်တဲ့အကြောင်းထိုင်းလာဝကရဲ့ဒုတိယအကြီးအကဲဖြစ်တဲ့ Major General ET Paw ET San Rune Chain ကအခုလိုပြောသွားပါတယ်သူပြောသွားတာကတော့နိုင်ငံတဝန်းလုံးမှာနေရာပေါင်း22နေရာမှာတရားမဝင်နိုင်ငံသားတွေနဲ့ပတ်သက်တဲ့မှုကင်းစစ်စင်ရေးကြီးကိုလုပ်ပြီးစစ်ဆေးဖမ်းဆီးမှုတွေပြုလုပ်ခဲ့ရမှာမှုကင်းနဲ့ပတ်သက်နေတဲ့ထိုင်းနဲ့နိုင်ငံသား418ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းထုတ်ဖော်ပြောဆိုသွားခဲ့ပါတယ်။အခုတစ်ချိန်နိုင်ငံသားအိတ်စရေးစစ်စင်ရေးဟာလည်းထိုင်းအစိုးရရဲ့တရားမဝင်နိုင်ငံသားရှော့ချရေးအတွက်လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့အကြောင်းနဲ့အခုလိုမျိုးအဖမ်းဆီးတွေပုံမှန်ပြုလုပ်ပြီးမှုကင်းနဲ့ပတ်သက်တဲ့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးအရေးယူနေတာကြောင့်ထိုင်းနိုင်ငံအတွင်းမှာဥပဒေနဲ့မညီဘဲနေထိုင်နေကြတဲ့နိုင်ငံသားတွေဟာအရင်ကထက်တိတိတသာညော့နေသွားပါပြီဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဘူရိုရဲ့45ကြိမ်မြောက်အိတ်စရေးစစ်စင်ရေးအတွင်းမှာမြန်မာပါဝင်နိုင်ငံသား400ကျော်ကိုဖမ်းဆီးခဲ့ရမှာတော့မြန်မာတွေအများဆုံးပါဝင်နေတာပါ။တရားမဝင်ခိုးဝင်နေထိုင်နေကြတဲ့နိုင်ငံသားသား248ဦးထဲမှာမြန်မာကအများစုဖြစ်ပြီးကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုလာလုပ်နေကြသူတွေလည်းပါဝင်ပါတယ်။အဖမ်းခံရတဲ့သူတွေနဲ့အတူသူတို့ကိုလက်ခံပေးထားတဲ့အင်ရှင်ထိုင်းနိုင်ငံသား89ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုရပိုင်းအတွင်းမှာတော့အဖမ်းဆီးတဲ့ဇက်တိုက်လှုပ်လာပြီးထိုင်းနိုင်ငံအတွင်းမှာနိုင်ငံသားတွေလှုပ်ခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်နေကြတဲ့သူတွေကိုလည်းဖမ်းဆီးရေးယူခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာ တရားဝင်ကတရားမဝင်ပါရွှေပြောင်းလို့တမား၃တန်းခွဲလောက်ရှိတယ်ဆိုပြီးထိုင်းဆိုရကခံမှန်းထားပြီးအလုတမား၁တန်းခွဲလောက်ဟာအထောက်ထားတွေမရှိကြပဲနေထိုင်နေကြတာကြောင့်ဖမ်းဆီးမှုတွေကိုစစ်စင်ရေးတရားအနေနဲ့ပြုလုပ်ပြီးရှင်းလင်းနေတာလည်းဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မဲရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးခြင်းပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတော့အာဏာရပါတီတက်မတော်နဲ့ပြိုင်ဘက်ကြံ့ခိုင်ရေးပါတီတို့အကြားမှာပူးတွဲဆောင်ရွက်မှုတွေရှိနေပေမဲ့လို့တစ်ဖက်နဲ့တစ်ဖက်အားပြိုင်မှုတွေကြောင့်အကြက်တဲအခက်အခဲတွေကတော့ရှိနေပါတယ်။ဖွဲ့စည်းပုံပြင်ရမယ်ဆိုတာသဘောထားတူပေမဲ့လို့ဘလို့ပြင်ကြမလဲဆိုတဲ့ပုံမှာတော့အမြင်သဘောထားတွေကွဲလဲကြတယ်လို့ပြင်ဆင်လို့တဲ့အချက်တွေကလည်းမတူညီကြပါဘူးဒီလိုအခက်အခဲတွေကြောင့်ပြင်ဆင်ရေးကအောင်မြင်နိုင်မလားဘလို့အခက်အခဲတွေရင်ဆိုင်နေရပါသလဲဒါကိုဘလို့ကြော်လွှားတင်တယ်လဲဆိုတာကိုဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာသတင်းတော်မဲ့မေခတင်ပြပေးထားပါတယ်
2020ရွေးကောက်ပွဲမတိုင်ခင် NLD အစိုးရကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအများကလိုလားနေတဲ့ဒီမိုကရေစီနဲ့ Federal စနစ်ကိုအာမခံနိုင်မဲ့ပြင်ဆင်မှုမျိုးဖြစ်လာနိုင်မှမလားဆိုတဲ့သုံးသပ်မှုတွေရှိနေချိန်မှာပဲဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းမှာလက်ခဲတဲလင်းအခြေအနေတွေကလည်းရှိနေတာပါတက်မတော်ဘက်ကသာသဘောမတူရင်ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာမဖြစ်နိုင်တာကြောင့်တက်မတော်ရဲ့သဘောထားကဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်ဖြစ်စေမလားဆိုတဲ့မိကွန်းတွေကလည်းရှိနေပြန်ပါတယ်။တက်မတော်ဘက်ကတော့သူတို့သဘောထားကိုမကြသေးခင်ကထုတ်ဖော်ကြေညာလိုက်တာရှိပါတယ်။ဒါနဲ့ပတ်သက်လို့တက်မတော်ထိတ်တန့်ကောင်းဆောင်တဦးဖြစ်တဲ့ဗိုလ်ချုပ်တန်းဆိုးကတော့
ဒီမှာဖွဲ့စည်းပုံအခြေခံဥပဒေအခြေခံမဲ့မူ48ချက်ရှိပါတယ်။ဒီအချက်ကတကယ်ပြန်လာရတယ်ဒီအနှစ်သာရအပေါ်မှာပြည့်ရုံးသွားမဲ့ပြစ်စားတယ်ကျွန်တော်လက်ခံ
ဒီလိုအခက်တွေနဲ့တွားနေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီနှုံးကိုကြည့်ရင် NLD အစိုးရရဲ့ဒီတက်တန်းအတွင်ဖွဲ့စည်းပုံဥပဒေတွေကအရေးကြီးအချက်တွေပြင်ဆင်နိုင်ပါမလားဆိုတဲ့မေးခွန်းတွေထွက်လာနေသလိုဘယ်ဥပဒေပုံမှားတွေကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုထိချမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်ပါမလားဆိုတဲ့မေးခွန်းတွေကပိုပြီးကြေလောင်လာတာပါဒီပေါ်မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဒီမိုကရေစီနိုင်ငံထူထောင်ဖို့အတွက်ဆိုရင်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးမှာ27ရာစုပင်လုံညီလာခံကသဘောတူညီချက်တွေကိုအူဆုံးညှိနှိုင်းပြင်ဆင်နိုင်ဖို့လိုအပ်တယ်လို့ဆိုလိုက်ပါတယ်
။အဲ့ဒီပြည်ထောင်စုသဘောတူစာချုပ်ကိုနိုင်ငံတော်သမ္မတရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရောလွှတ်တော်ဥက္ကဋ္ဌတွေရောနောက်တက်မတော်ကာကွယ်ဦးစီးချုပ်ရောနောက်တိုင်းသားခေါင်းဆောင်တွေရောအားလုံးလက်မှတ်ရေးထိုးထားတယ်။အဲ့တော့ဒီလွှတ်တော်တက်တန်းအတွင်းမှာအဲ့လားပြည်တော်စုသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေမှာနော်တကယ်ထိထိရောက်ရောက်ပြင်ဆင်လာနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုပြင်ဆင်လာနိုင်မှသာလျှင်နော်ဒီတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ပေါ်မှာအခြေခံထားတဲ့နော်ပြည်တော်စုငြိမ်းချမ်းညီလာခံ27ရာစုပင်လုံးနော်ပြည်တွင်းငြိမ်းချမ်းလုပ်ငန်းစဉ်တွေအားလည်းပဲနိုင်ငံရေးရပို့ပြီးအထိပ္ပယ်ရှိမယ်ပို့ပြီးတော့အနှစ်သာရရှိမယ်လို့အဲ့ဒီလိုမြင်ပါ
စစ်ဆိုရလက်ထက်ညောင်းနှပင်အမျိုးသားညီလာခံမှာရေးဆွဲပြီး2008ခုနှစ်ကအတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေခံကျော်ရိုးတွေပြင်မာတာအများကလူလားနေတဲ့ဒီမိုကရေစီစံနှုန်းတွေနဲ့ကပ်ညီတဲ့ဥပဒေတရဖြစ်လာမယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကတော့ဆိုပါတယ်တိုင်းရင်းသားပါတီတွေဘက်ကတော့ပြင်ဆင်ရေးပိုင်းမှာဘလို့သဘောထားရှိနေပါမလဲလက်ရှိဖြစ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအခက်အခဲတွေနဲ့ပတ်သက်ပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့ရခိုင်မျိုးသားပါတီဦးအောင်ကျော်စံကအခုလိုပြောပြသွားတာပါ။အ
ခက်အခဲအနေနဲ့ကတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတဲ့ကိစ္စတော်တော်ခက်ခဲလိမ့်မယ်။အခုကဖွဲ့စည်းပုံပါတဲ့ပုံမှန်တိုင်းဟာစီကံကျန်2ချက်မှာတစ်ချက်မဟုတ်တစ်ချက်အကျဉ်းဝင်တယ်။သာမန်ကိစ္စများကတော့85ရာခိုင်နှုန်းကျော်မှပဲရမယ်ဆိုတာပြောထားတယ်သမန်မကလို့မူဝါဒဆန်တဲ့ကိစ္စများကိုတော့95ရာခိုင်နှုန်းကျော်အောင်မဲ့အပြင်ဆန္ဒခံယူပွဲနဲ့လိုအောင်မယ်ဆိုတဲ့အခါကျတော့နောက်ဖက်စလုံးကဏ္ဍနှစ်ခုစလုံးကမလွယ်ဘူးအကြမ်းထဲမှာတကသဘောမတူရင်တော့တက္ကန်လာမှလိုလို့ရမှာမဟုတ်ဘူ
းအခုရပိုင်းအတွင်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲဟောပြောပွဲတွေဟာဆိုရင်ရန်ကုန်အပါအဝင်အခြားမြို့တွေမှာပါထောက်လျှောက်ဆိုသလိုရှိလာနေတာတွေ့ရပါတယ် စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဆိုရင်တည်ရှိနေတဲ့2008ဖွဲ့စည်းပုံတွေကဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ဆင်ရမယ်လို့ထောက်ခံဆန္ဒပြသူတွေကတော့ဆိုပါတယ် NLD အစိုးရကသူတို့ကြံရှိနေတဲ့တပ်တန်းအတွင်ဖွဲ့စည်းပုံပြင်နိုင်ရေးအတွက်ဇန်နဝါရီ29ရက်နေ့ကပြည်အောင်စုလွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုတင်သွင်းချိန်ကလေးကလှုပ်ထုံးလုံကြီးနဲ့မညီဘူးဆိုပြီးစစ်တပ်ကိုယ်စားလှယ်တွေဘက်ကကန့်ကွက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လို့နောက်ပိုင်းမှာတော့လွတ်တော်ပူးပေါင်းကော်မတီမှာစစ်တပ်ကိုယ်စားလှယ်တွေရောပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေအပါအဝင်အခြားပါတီကကိုယ်စားလှယ်တွေပါပါဝင်ခဲ့ကြပါတယ်။အခက်ခဲတွေဖူးတစ်တွေနဲ့ရှေ့ဆက်နေရတဲ့ဒီပြင်ဆင်ရေးပိုင်းကိုဘလို့ရှေ့ဆက်တင်ပါလဲ။မြမနိုင်ငံရေးလေးလံတုံးတတူဒေါက်တာရံမျိုးသိန်းကတော့အခုလိုအကြံပေးသွားတာပါ
။အဲကျွန်တော်ကတော့ဟိုပထမအဆင့်အနေနဲ့ပေါ့လေ။ဒီကျွန်တော်တို့လွတ်တော်ထဲမှာရှိနေတဲ့နော်ဒီအရက်ဖက်လွတ်တော်ကိုယ်စားလှယ်အနေနဲ့ဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒီဂျားမှာနော်အချိန်ယူပြီးတော့ကြဲကြဲပြန့်ပြန့်ညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်။နော်အမြင်ဖလှယ်ဖို့လိုအပ်တယ်။အဲ့တော့တစ်ချိန်နဲ့တစ်ပြိုင်နက်တည်းမှာပဲเนาะဒီအစိုးရဘိုင်းလွတ်တော်ဘိုင်းเนาะနိုင်ငံရေးပါတီဘိုင်းကเนาะအဆုံးဖြတ်ပေးနိုင်မဲ့ခေါင်းဆောင်တွေเนาะတိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ဒီမြန်မာနိုင်ငံရေးမှာအဆုံးဖြတ်ပေးနိုင်မဲ့ခေါင်းဆောင်တွေ ਨੇ เนาะဒီတက်မတော်ခေါင်းဆောင်တွေဂျားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်အောက်မှာမျက်နှာစုံကြီးညှိနှိုင်းဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်တယ်
ပြည်အောင်စုလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာအခြေခံဥပဒေပါအခန်း၁နိုင်ငံတော်အခြေခံမူတွေကိုမကြခင်စတင်တုံ့သက်ဆွေးနွေးသွားမယ်လို့သိရပါဗျ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကတော့အောင်မြင်မအောင်မြင်ဆိုတာဆက်လက်စောင့်ကြည့်ရအောင်မှာဖြစ်ကြောင်းဒီသတင်းတော်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင်။
မမေခါအစည်းအဝေးတင်ဆက်ခဲ့တဲ့သတင်းတော်မှတ်စုအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မြမတခွေအစည်းအဝေးမှာတော့မြမအိမ်နီးချင်းချမ်းသာတဲ့နိုင်ငံတွေမှာခေတ်စားလာတာအတော်ကြာပြီဖြစ်တဲ့အလှအပပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကတော့မြမနိုင်ငံမှာပို့ပြီးတော့မှရေပန်းစားလာနေပါတယ်။ဒါနဲ့အမျှတေချာစနစ်တကျလေးလာသတိထားတဲ့အချက်တွေကိုလည်းကြိုသိရှိထားဖို့လိုပါတယ်။နိုင်ငံတကာလုပ်ငန်းတွေနဲ့ထိတွေ့ဆက်ဆံမှုပိုများလာတဲ့အခါမှာမြမတွေအနေနဲ့လုပ်ငန်းဝင်ပြောဆိုဆွေးနွေးမှုတွေမှာကိုယ့်ရဲ့အသွင်အပြင်ကိုဂရုစိုက်ဖို့ပိုလိုအပ်လာတာနဲ့အမျှအလှအပထိန်းသိမ်းမှုတွေကိုလည်းလှုပ်ဆောင်တဲ့ဆိုပြီးတော့မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူစုစည်းတင်ပြထားတာနားဆင်ပ
ါလုံခဲ့ဆယ်စုနှစ်တခုလောက်ကမြန်မာနိုင်ငံမှာတိတ်ပြီးခင်မစားသေးတဲ့မျက်နှာအလှပြုပြင်ထိန်းသိမ်းတာတွေခန္ဓာကိုယ်အလှပပြုပြင်ထိန်းသိမ်းတာတွေစရရင်ကြီးမှုဟာအခုနှစ်ပိုင်းတွေထဲမှာတော့လူငယ်တွေချမ်းမာတာမကလူကြီးပိုင်းတွေချမ်းမာပါရေပန်းစားလို့နေပါတယ်ရင်နှုံးကတော့နိုင်ငံခြားထိသွားပြီးတကူးတကပြုပြင်ထိန်းသိမ်းရပေမဲ့အခုချိန်မှာတော့မြန်မာနိုင်ငံမှာလည်းတော်တော်များများကိုပြုပြင်ထိန်းသိမ်းလို့ရနေတာရင်ကျေးမှုရေးစီးကြောင်းမြန်မာနိုင်ငံ내ကိုစီးစင်းလာတာတို့ကြောင့်အဲ့ဒီလူရေးပန်းဆလာတာဖြစ်တဲ့ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်အခုချိန်မှာတော့မြန်မာနိုင်ငံ내ကိုပြည်ပကဆရာဝန်ကြီးတွေလာရောက်ပြီးဝန်ဆောင်မှုပေးတာလူငယ်ဆရာဝန်တွေဟာနိုင်ငံခြားကနေ cosmetic surgery နဲ့ပတ်သက်လို့ပညာသင်ကြားပြီးမြန်မာနိုင်ငံ내မှာပြန်လည်ဝန်ဆောင်မှုပေးတာတွေလည်းအများအပြားရှိလို့လာပါတယ်ရီလိုအလားပါနဲ့ပတ်သက်လို့ပြုပြင်ထိန်းသိမ်းပေးတာတွေဝန်ဆောင်မှုပေးတာတွေလှုပ်ဆောင်နေတဲ့ရေပြားအထုကုဆရာဝန်ဒေါက်တာတီတီဝင်းကတော့
တီတီတရာပြောရမယ်ဆိုရင်တော့လူတွေကပို့ပြီးတော့စိတ်ဝင်စားလာတယ်။မိန်းကလေးရောယောက်ျားလေးရောပေါ့နော်။သူတို့ဒီမျက်နှာအရေပြားပိုင်းဆိုင်ရာဆိုရင်သူတို့ပို့ပြီးကျူးဆိုင်လာတယ်။ဟိုဝက်ချံထွက်တဲ့လူတွေဆိုရင်လည်းဆေးကုတာတွေအပြင်ပေါ့နော်။ဒီဝက်ချံကြောင့်မလို့ချိန်ခဲ့တဲ့အမှားရွက်တွေကူရတာမျိုးပေါ့။အဲ့ဒါဆိုလည်းသူတို့ကပို့ပြီးလှုပ်ဖြစ်လာတယ်ပေါ့။နောက်ပုံမှန်အရေပြားထိန်းသိမ်းတဲ့နေရာမှာလည်းတည်တာတယ်။ယောက်ျားလေးဆိုရင်လည်းသူတို့အနေတော်မျက်နှာကို cleansing ကလုပ်တာမျိုးနောက်ပြီးတော့ဟာရှင်ရှည်တက်ဖြည့်တာမျိုးနောက် main ကလေးတွေဆိုရင်တော့ဟိုလူငယ်ပိုင်းတွေဆိုရင်လည်း20လောက်ကစပြီးသူတို့ဒီအသားရည်ကိုထိန်းသိမ်းရမယ်ဆိုတော့သူတို့ပို့ပြီးတော့နားလည်လာတယ်ပို့လဲလှုပ်ဖြစ်လာတယ်ပေါ့
မျက်နှာကဝက်ချံအမယူတွေကိုလေဆာကုထုံးနဲ့ကုသခဲ့သူတယောက်ဖြစ်တဲ့ကိုဟင်ထွက်ခံရတော့အဲ့လိုပြုလုပ်တာဟာအလားပါအတွက်မဟုတ်ပဲလုပ်ငန်းခွင်ထဲမှာတွေ့ဆုံဆွေးနွေးပြောဆိုတဲ့အခါတစ်ဖက်လူကကိုယ့်ကိုကြည့်လိုက်တာနဲ့အထင်မသေးအောင်ပြုလုပ်ရတာလို့အခုလိုပြောပါတယ်
အဓိကကျွန်တော်မျက်နှာဝက်ချံမှာရှိရအမှားတွေဖျောက်ချင်တာအေးအမှားတွေတရားကျွန်တော်ဖက်တန်းချောင်းတက်တုံးက support ဝက်ချံနေအဲ့ဒါကိုကျွန်တော်အေးတုံးကလည်းအမှုမှတ်မဲ့ပဲဝက်ချံနဲ့ညစ်တယ်ဖယ်တယ်အဲ့ဒါမျိုးအမှားတွေချန်တယ်အေးအမှားတွေချန်တာကြာအခုတောက်ပိုင်းအလုပ်ဝင်တဲ့အခါကျတော့ကျွန်တော်တစ်ဖက်လူကြီးနဲ့တွေ့ရ 他们说查路呢，对，或者你那马马又对哪一批的都有什么标，啊，那就马又偏不先拿来，下午呢他们就去接他的。
大边都你那嘞，哎，如果过几高几路的，他怕都过离他要得路嘞，苦路标吧的嘞。
这个的那边呢，罗马，然后路叫马是八十呢，我八十呢，我都在也偏路的，哎，要家里明明毛不住不说，六个罗马，我跑了说。ကျွန်တော်တို့အခုလုပ်ငန်းဝင်ဝင်နေဗျာလုပ်ငန်းဝင်ဝင်တဲ့တွင်ကိုယ်နဲ့တစ်ဖက်တူတွေ့ရတယ်တစ်ဖက်တူတွေ့ရတဲ့ဟာမှာမန်နေဂျာဖြစ်ကောင်းဖြစ်မယ်သူ့ရဲ့အနည်းဆုံးသူ့ရဲ့ဝန်ထမ်းပဲဖြစ်မန်နေဂျာပဲဖြစ်ရသူ့ရဲ့ CEO ပဲဖြစ်ပေါ့နော်ကျွန်တော်တစ်ဖက်ကို respect ပေးဖို့လိုတယ်ဒီလေးစားပြောမှာ respect ဆိုတာမဟုတ်ဘူးကိုယ့်ရဲ့အသွင်ပြင်အပြောအဆိုအနေထိုင်ပုံမှန်တဲ့အားလုံးကတသက်ရဲ့ဖြစ်နေ respect ပေးရတယ်အဲ့တော့ចောင်းသားလဲចောင်းသားအလျောက်ကျောင်းသူလည်းကျောင်းသူလည်းပေါ့နော်အသက်ကြီးရဲ့ပုံကိုယ်လည်းအသက်ကြီးရဲ့ပုံကိုယ်လည်းခဏကိုတသက်ရဲ့ပြင်းပြင်းစင်နေရဆိုတာတစ်ဖက်လူကို respect ပေးရတယ်အဲ့တော့ဒါအလှပြင်တယ်လို့ကမဟုတ်ဘူးတစ်ဖက်လူကဒါလေးစားမှုပြရနေတယ်ဆိုတော့ဒါကိုယ်ကိုတသက်ရဲ့ရှာလို့တာပေါ့နော
်ရင်းနှုံးကတော့ကိုရီးယားမှာအဲ့ဒီလိုအလှပဝင်စားမှုပေးရတဲ့ပတ်သက်လို့မကြွန့်ကျင်တဲ့သူတွေကပြုတ်ပြင်းထိန်းသိမ်းပေးတဲ့မောင်ကိုဈေးကွက်တွေရှိခဲ့ပေမဲ့အခုချိန်မှာတော့မရှိတလို့ဖြစ်နေပြီးမြန်မာနိုင်ငံမှာလည်းအဲ့ဒီလိုမောင်ကိုဈေးကွက်တွေပေါ်ပေါက်လာမှာကိုစိုးရိမ်နေသူတွေလည်းရှိနေပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအဲ့ဒီလိုမကြွန့်ကျင်တဲ့သူတွေကပြုပြင်ထိန်းသိမ်းပေးတဲ့မောက်ကိုဈေးကွက်ကိုတိတိတတမတွေ့ရသေးတာကြောင့်တတိထားရမှာကတော့ဈေးမောက်ကိုဈေးကွက်ဖြစ်တဲ့ဆိုပြီးတော့ဆရာဝန်တချို့ကပြောဆိုနေကြပါတယ်။ဒါကြောင့်တခုခုကိုပြုပြင်ထိန်းသိမ်းတော့မယ်ဆိုရင်အရင်ဆုံးတေချာလေ့လာပြီးမှသာပြုလုပ်သင့်တယ်လို့လည်းဒေါက်တာတီတီဝင်းကအခုလိုပြောပါသေးတယ်။
ဒီ plastic surgery နဲ့ပတ်သက်ရမယ်ဆိုတော့ဟိုကျွန်တော်တို့ဒီလောက်လာတဲ့ experience အရာပြောရမယ်ဆိုရင်patient တွေဖက်ကပေါ့နော်ဒီ customer တွေ patient တွေဖက်ကနေပြီးတော့မှသူတို့အသေးချာတော့မလောက်ခင်ပါပေါ့ surgery မှာမလောက်ခင်ပါတော့တေချာဆွေးနွေးဖို့တော့လိုတယ်ဆွေးနွေးရခါကြလို့ရှိရင်လည်းကိုစိတ်ချရတဲ့စီခံပေါ့ဒါတော့နံပါတ်1ပေါ့နော်နောက်ကိုနဲ့ကိုတကယ်တမ်းကိုလောက်ပြီးမယ်ဆရာဝန်ပေါ့နော်ဆရာဝန်ဆိုရင်လည်း तू ကဟိုသူ့ရဲ့ဒီ skill ပေါ့နော်နောက်ပြီးွားခါကြရင်နောက်ပြီးခါကြရရှင်တော့အရေးကြီးတာတော့ဒီအလားပါဖြစ်တဲ့အတွက်အမှုပညာမျက်စိရှိဖို့တော့လိုအပ်မယ်ထင်တာပဲဟုတ်အဲ့ခါကျတော့ခုနပြောတဲ့ပြဿနာတွေပေါ့ဟိုဟာလောက်ပြီးွားတော့မှမကြိုက်တာတော့ပါတော့ကကြတော့လေတကယ်တော့သူ့စီမှာကျတော့အပိုင်းအများကြီးတော့ပါတယ်နံပါတ်၁ကကျတော့ကိုကကိုလိုချင်တဲ့ပုံစံကိုတော့တေချာဆွေးနွေးဖို့တော့လိုပါပေါ့ဆွေးနွေးနေမှလည်းကိုမျက်နှာနဲ့တကယ်လိုက်ဖမ်းမဲ့ဟာမျိုးဆိုရင်ကိုကိုယ်တိုင်းလည်းဘယ်လိုလုပ်ချင်တာလဲဆရာဝန်ဘက်ကရောဘယ်လောက်ထိလုပ်ပြီးဖြစ်နိုင်လဲဆွေးဟာတွေတေချာဆွေးနွေးဖို့လိုတယ်တခါတလေကြောက်လို့ရှိရင် customer တွေ patient တွေကကျတော့သူတို့စိတ်ထဲမှာသူတို့ဖြစ်ချင်တဲ့ဟာပေါ့သူတို့ပြောလို့ဆိုပေမဲ့သူတို့မျက်နှာနဲ့မလိုက်တဲ့ဟာမျိုးလေးတွေလည်းရှိရဲ့အဲ့ခါကြောက်လို့ရှိရင်တော့ဟိုသူတို့ရဲ့တကယ် satisfaction ပေါ့သူတို့ချိန်နဲ့နိုင်စွာကြတော့ high expectation မဖြစ်ဖို့တော့လိုအပ်မယ်ဟု
တ်ဒါပြင်မြန်မာနိုင်ငံမှာတော့အဲ့လိုအလှအပအတွက်ထိန်းသိမ်းပြုပြင်တဲ့ယဉ်ကျေးမှုဟာအခုထက်ပိုကြီးထွားလာဖို့ရှိနေပြီးအခက်အခဲတချို့တော့ရင်ဆိုင်ရအောင်မှဖြစ်တယ်လို့လည်းဒေါက်တာတီတီဝင်းကအခုလိုပြောပါသေးတယ
်ဟိုဒီဟာတွေကတော့အလားလာတော့လည်းအရင်ကောင်းမယ်အခက်အခဲတော့အများကြီးရင်ဆိုင်ရမယ်ဒါမဲ့လည်းအင်တက်အလားလာတော့ကောင်းမယ်ဘာပဲဖြစ်ဖြစ်ဒီဟာကြီးဟိုဒီ plastic surgery ဆိုတဲ့ဒီ industry ကကိုရီးယားနေမှာကောက်ခုဆိုရင်ဘန်ကောက်ဆိုပါဖြစ်ဖြစ်အရင်ကလူတွေကစိတ်ဝင်စားတယ်လာကျင်တာပေါ့နော်လူတွေကဒီလူတွေရဲ့ living standard မြင့်လာတာနဲ့အများသူတို့ကဟိုလာကျင်ပါကျင်စိတ်လေးရတော့ပိုဖြစ်လာကြတယ်အဲ့ခါကျတော့ဟိုဒီလာဖို့အတွက်လည်းအခွင့်အရေးတွေကအများကြီးရှိလာတယ်အဲ့ခါကျတော့ဒီအခွင့်အရေးတွေရှိမယ်ဟိုနောက်ဒီဇင်းနှုံးတွေကလည်းဟိုတင်းတင်းများသားမယ်ဆိုရင်တော့ဟိုဒီ industry ကပိုရတော့အောင်မြင်မယ်ထင်ပါတယ်ပိုပြီးတော့လည်းလူတွေစီပိုရောက်တာပေါ့ဟုတ
်ဒါအပြင်မြန်မာနိုင်ငံမှာ cosmetic surgery နဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပညာရှင်တွေအခုထပ်ပိုပေါ်ထွက်လာဖို့ဆိုရင်တော့မြန်မာနိုင်ငံထဲမှာတင်နန်းတွေများများပြီးတာအလားပါအတွက်ဝန်ဆောင်မှုတွေပေးနေတဲ့ medical center တွေအနေနဲ့လည်းပြည်ပကပညာရှင်တွေကိုဖိတ်ခေါ်တဲ့အခါပြည်ရင်းမှာရှိတဲ့လူငယ်ဆရာဝန်တွေကိုလေ့လာခွင့်ပေးတာတင်ကြားပေးခိုင်းတာတွေကိုများများလုပ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြို့ခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတို့ရရှင်များရှင်2019ခုနှစ်မတ်လ2ရက်နေ့စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒိုင်းရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒိုင်းရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းရိုက်လေလိုက်အစီအစဉ်မှာတော့စစ်တပ်ကလေးလကြာတစ်ဖက်သက်ပြစ်ခတ်ရဆဲချိန်ညထားတာဟာတကယ်တမ်းအလုပ်ဖြစ်မဖြစ်ကိစ္စကိုဆွေးနွေးသွားမှာပါ။တမန်တော်ကစစ်စင်ရဲ့နမည်တချို့မှာလေးလကြာပြစ်ခတ်ရဆဲထားပြီးငင်းငယ်ဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီ။ပြစ်ခတ်ရဆဲထားတဲ့ကာလအတွင်းမှာမြန်မာစိုးရကိုယ်စားလှယ်တွေတမန်တော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ရမ်းမှာတွေ့ဆုံဆွေးနွေးမှုတချို့ရှိပေမဲ့လက်နက်ကိုင်တပ်ဖွဲ့တွေလည်းအပြင်းထန်ဖြစ်နေသေးပါ။ဆိုတော့ပြစ်ခတ်ရဆဲချိန်ညထားရမယ့်တပ်ဖွဲ့တွေဖြစ်နေရတာဘာကြောင့်လဲ။လက်နက်ကိုင်ပြစ်ခတ်တွေရောပါရေးပြည်ရင်းငင်းငယ်မှာဘာတွေကအဓိကဟန်တာဖြစ်နေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ရခိုင်မျိုးသားကောင်စီ ANC ထူထူတွင်ရမှုလည်းဖြစ်ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်တိုင်းသားရေးချွမ်းကျင်သူသတင်းစာဆရာဦးမောင်စိုးတို့ဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာအစင်းနဲ့ရောက်နေကြပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်ကျွန်တော်အရင်ဆုံးတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေသုံးသက်ချက်ကိုကြားကြပါတယ်ခင်ဗျာအခုဒီတပတ်သက်ပြစ်ခတ်ရဆဲထားတဲ့ကာလအတွင်းပေါ့လေတက်မတော်ကရီမန်းထားတယ်လို့မျိုးငင်းချင်းအတွက်ပဲဖြစ်ဖြစ်စီးရေးတင်းမာမှုတွေကိုရှော့ချတာမျိုးပဲဖြစ်ဖြစ်ထူးထူးခြားခြားတိုးတက်ဖြစ်ထွန်းမှုအနေနဲ့ပြောနိုင်တာဗာများရှိမယ်လို့ဒီဥစ္စာလဲဆရာဦးထွန်းစောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့တက်မတော်ရဲ့လေးလာတာပြစ်ခတ်ရဆဲထားတာဟုဆိုရင်နှစ်လကျော်လာပြီပေါ့လေအဲ့ဒါမဲ့သူရဲ့ဒီနလတကာလာအတွင်းမှာကြည့်လိုက်မယ်ဆိုလို့ရှိရင်တော့အပြစ်ခရဲစေးထားတဲ့နေရာကဒီရှမ်းပြည်တို့ကချင်ပြည်တို့မှာအဓိကစစ်တိုင်းငါးခုမှာဖြစ်ပါတယ်ဒီစစ်တိုင်းငါးခုနေရာမှာလည်းပဲဒီစိုက်ပွဲတွေကရှိနေတယ်ဒီအဲ့ဒီစစ်တိုင်းငါးခုမှာမပါတဲ့နေရာဖြစ်တဲ့သူတပင်းရခိုင်ပြည်မှာဆိုလို့ရှိရင်ပို့ပြီးတော့မှတိုက်ပွဲတွေပြင်းထန်နေတယ်ပေါ့ဗျာဒီခါကျတော့သူတို့အပြစ်ခရဲစေးရေးမှာတိုးတက်မှုလို့ပြောလို့ရတာကကချင်ပြည်မှာတော့နည်းနည်းရှိတာပေါ့နော်အဲ KIO နဲ့ပြည်ခရဲစေးကတော့နည်းနည်းရောသွားတာကိုတွေ့ရတယ်အဲပြီးခဲ့တဲ့ဟိုပေါ့အကကတက်မတော်ရဲ့တရင်းသာရှင်းနေပွဲမှာဆိုလို့ရှိရင်ကချင်ပြည်မှာမဖြစ်သလောက်ပဲလို့သူတို့ကတော့ပြောတာပေါ့နော်ဒါပေမဲ့သူကတော့ဟိုဖွဲ့ကနေဟိုပေါ့ဖြစ်ဒီပွဲနဲ့ဖြစ်ဆိုတဲ့ကိစ္စတွေကိုသူတို့မှတ်တမ်းတွေကိုသူတို့ရုပ်ပြတဲ့အချိန်မှာတစ်ဖက်သက်တွေပြောသွားတာတွေလည်းကျွန်တော်တို့တွေ့ရတာပေါ့ဆိုတော့မြေပြင်ချင်းတွေကတော့သူ့ရဲ့ဒီပြစ်ခတ်ရေးသိထားတဲ့ကာလအတွင်းမှာတော့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ကိုသွားနေတာကိုကျွန်တော်တို့မတွေ့ရဘူးလေးလာတာတစ်ဖြစ်တဲ့ပြစ်ခတ်ရေးသိရေးကငြိမ်းချမ်းရေးထက်ဒီစစ်ရေးရည်မှန်းချက်ကိုပို့ပြီးတော့မှအကောင့်တွေပေါ်နေတာကိုကျွန်တော်တို့တွေ့ရတယ်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီရိုးသားမှုကိုအခြေခံဖို့တော့လိုပါလိမ့်မယ်နိုင်ငံရေးအရအဓိကတော့ဒီအခြေချာလိုတဲ့အနာသဘောထားတွေရှိဖို့လိုတာပေါ့အခုကငြိမ်းချမ်းရေးနဲ့ပတ်သက်လာရင်ဘီဟာကဂျူတင်ကတ်သက်ချက်မှမထားဖို့လိုတာပေါ့နော်အခုကဂျူတင်ကတ်သက်ချက်တွေနဲ့သူအကောင့်တွေပေါ်နေတဲ့ခါကျတော့ဒီလေးလာတဲ့ကာလအတွင်းမှာလည်းသူ့ရဲ့ပြည်ခရဲ့စီရေးနဲ့ပတ်သက်လို့ကတော့လက်တွေ့အားဖြင့်အလုပ်မဖြစ်တာကိုကျွန်တော်တို့တွေ့ရတယ်ဒီကြားထဲမှာစစ်ဆက်ဖို့အတွက်တော့ဒီဆွေးနွေးကြတဲ့အဖွဲ့ကနေကကြတော့သူတို့တစ်ချိန်ပြီးခဲ့တဲ့ဘက်မှာရက်ပိုင်းတွင်းမှာပဲရက်ပိုင်းကနေပြီးတော့လေးပွင့်နဲ့တွေ့တာရှိတယ် SSPV နဲ့နေပြီးတော့မှတွေ့တာရှိတယ်ဒါပေမဲ့ဒီရဲ့နောက်ဆက်တွဲပြည့်ထုံးမှုတွေကတော့ဘယ်လိုလာမလဲတော့ကျွန်တော်တို့မသိသေးဘူးပေါ့လေ
။ဟုတ်ကဲ့
။ဒါပေမဲ့ဒါကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အနေအထားဖြစ်တယ်လို့ပဲမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးမောင်စိုးရောခင်ဗျာကျွန်တော်တို့ဒီလေးလတာကာလမှာအခုတစ်ဝက်လောက်ကြိုးသွားပြီဆိုတော့ဒီထဲမှာပြည့်ထုံးမှုတိုးတက်မှုအနေနဲ့ဘာတွေများတွေ့မိသေးလဲဆရာ
။သူတန်းကအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ KIA အပါအဝင်အရင်က NC လက်ထိုးကိုလက်ခံမှုမြင့်တက်ခဲ့တဲ့အဖွဲ့၃ဖွဲ့ပေါ့နော်။ဒီ PNL ကိုကန်ဒီ၃ဘွဲ့ကို NC ထိုးဖို့အတွက်ဒီဆွနွေဝဲဆွနွေတာကိုထူးခြားချက်ပေါ့ဒါအရင်တော့တခါမှမရှိဘူးလေဆွနွေဝဲကဒီကာလမှာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ သူတို့ဆယ်မှာတော့ဒီစင်းရွေးအောင်မြန်မာဦးငင်းကွန်ရှင်ဘက်ကနေပြီးတော့ဒီကောကွန်မန်ဒ်မန့်ထိုးပြီးတော့အစီအူထိုးဖို့သွားစီတင်နေဟိုဘက်ကတော့ညောင်ပိုင်းလေးဘက်ကတော့ NOD ဘယ်လစ်ထရီထိုးမှာပဲဘယ်လစ်ရရင်ထိုးပြီးမှအစီထိုးမယ်ဆိုလို့ကိုယ်ရဲ့ချက်တွေတော့ရှိပါတယ်ဒါတော့ထူးခြားတဲ့အောင်မြင်မှုဆိုတာတဲ့ထူးခြားမှုပေါ့နော်ကျွန်တော်2015တည်းကဒီ NC လမ်းကြောင်းပေါ်မှာပါဖို့အတွက်မြစ်ပဲခံရသုံးပွဲဒီ NC ထိုးတဲ့ဆွေးနွေးလာထူးခြားမှုတစ်ခုဖြစ်ပါတယ်။အဲဒီဆွေးနွေးပွဲဒီမှာအောင်မြင်တဲ့အတွက်ကြောင့်မလို့ပြစ်ခတ်ရစိမ့်နေမှာပါတဲ့ဒီရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပိုများလာပါတယ်။ကျွန်တော်ကြည့်တော့တော့ဒီဇင်ဘာ23ရက်နေ့နောက်ပိုင်းအနေဖြင့်ဖေဖော်ဝါရီလကုန်ထိဆိုတိုက်ပွဲပေါင်း80ကျော်လောက်ဖြစ်တယ်လို့သိရပါတယ်။အဲ့တော့ဒါဒီရှော့ချဘူးကတော့ဆက်လက်ဆွေးနွေးဖို့လိုအပ်ပါလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဟိုဆိုတော့ဟိုစောစောဟိုဆရာဟိုကလည်းပြောတယ်ဆရာဦးထွန်းစောလည်းဆွေးနွေးသွားတာတခုရှိပါတယ်ကျွန်တော်တို့ဒီဟိုတက်မတော်တင်းစာရှင်းလင်းပွဲမှာပြောသွားတဲ့အချက်တွေပေါ့လေဒီတစ်ပတ်သက်အပြစ်ခတ်ရစဲထားတဲ့ကာလမှာဒီတန်းသားလက်နက်ကင်ဖွဲ့နေတိုက်ပွဲတွေမြင်းများဆဆမဖြစ်ဘူးပေါ့လေဖြစ်ခဲ့တဲ့တိုက်ပွဲတချို့ဆိုရင်လည်းပြင်းပြင်းထန်ထန်ဖြစ်တာမရှိဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီအပိုင်းမှာကြည့်မယ်ဆိုရင်ဒါတိုးတက်မှုတခုလို့ပြောနိုင်လားဆရာဦးမောင်ဆို
အဲ့ဒီဘက်ကတော့ပြောလို့ရပါတယ်ခင်ဗျာတိုက်ပွဲတွေကသချင်းပြည်နယ်ရှမ်းပြည်နယ်မှာလည်းပြင်းပြထန်ထန်မဖြစ်ဘူးမပြင်းထန်မဖြစ်ဘူးဆိုတာကတော့တမရဘက်ကနေစစ်စီအကြီးစားလောက်တာမရှိဘူးလို့ပြောရပါမယ်အဲ့တော့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေနည်းနည်းစိတ်ပါတယ်တိုက်ပွဲ80ကျော်လောက်ဖြစ်တဲ့ဆိုပေမဲ့လည်းပဲကျွန်တော်2015ခုနှစ်ကိုကန့်ကိုကိုကန့်တပ်တွေဝင်လို့စစ်စီမျိုးဖြစ်ကျင်းထန်တာမျိုးတော့မတွေ့ရသေးတာကတော့စွန်းဝဲအတွက်ကျွန်တော်လမ်းပွင့်နေသေးပဲလို့ထင်ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တိုက်ရိုက်ဆွေးနွေးဖို့ကျွန်တော်ဒီရခိုင်တက်မတော် A အဖွဲ့ပြောခွင့်ရခိုင်သူခေါကျွန်တော်တို့ဆက်သွယ်ပါသေးတယ်ဒါပေမဲ့တိုက်ရိုက်ဆက်သွယ်ဖို့ပြောဖို့ဆိုဖို့အခက်အခဲရှိတဲ့အတွက်ကျွန်တော်တို့ကြိုတင်မေးထားတာရှိပါတယ်အဲဒီမင်းမြင့်ချက်ကိုနောက်ထောင်ကြည့်အောင်ပ
ါကျွန်တော်တို့ရခိုင်ဒေသအဖွဲ့မှာတော့နော်ဒီမမစစ်တပ်ဖက်ကသူတို့တစ်ဖက်ကတိုက်ခိုက်ရစီထားတဲ့ဒီလေလာကာလဘောတော့အခုဆိုလို့ရှိရင်တော့လက်ကြုံပြီပေါ့ဒါပေမဲ့လို့ဒီကျွန်တော်တို့ဘက်မှာတော့ဟိုထူးခြားတဲ့အဲ့လိုမျိုးဒီချက်ကိုတိုးတက်မှုတော့မရှိဘူးကြဆိုတော့ဒီရခိုင်ဒေသရဲ့အခြေအနေကနော်ဒီအခုသူတို့ဒီဟိုပြင်ညာချက်ထုတ်ခဲ့တဲ့ဒီဒီဥစ္စာက2018ဒီဒီဇင်ဘာလ27ရက်နေ့ကနေနော်အခုဒီဒီဥစ္စာကဖေဖော်ဝါရီလ2019ဖေဖော်ဝါရီကအကုန်ထိရောနော်ကျွန်တော်တို့ဒီမှာဟိုအဲ့ဒီလိုက်ကြကာလအတွင်းမှာတော့ဒီတိုက်ပွဲပေါင်း83ကြိမ်ဖြစ်တယ်ကြအဲ့ဒီမှာဟိုအရသာတွေကိုလည်းမတရားဒါဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေဒါအများကြီးဟိုဖြစ်ပေါ်လာတာရှိတယ်။ဟိုအချင်းနဲ့တိုးတက်မှုကတော့ဟိုပြောမယ်ဆိုအရင်တုန်းကထက်ပိုပြီးတော့ဆိုးသွားတယ်လို့ပြောလို့ရတာပေါ့။ဟိုအဓိကအချက်ကတော့ဒီဒေါအောင်ဆန်းစုကြည်ကအေကိုအမြင့်ပြည့်ရှင်မှုဖို့အတွက်စစ်တပ်ကိုအမိပေးခဲ့တာပဲ။ဟိုဒါကအချင်းတွေကိုပိုပြီးတော့ရှုံ့ချွေးသွားစေခဲ့တယ်ကြ။အဲ့တော့ကြောင့်ဒီနောက်ပိုင်းဒီခိုင်ပြည်သေးကဒီဗမာစစ်တပ်ရဲ့ကျူးလွန်မှုတွေဟာနော်ပြောမယ်ဆိုရင်တော့ state sponsor terrorism လို့ပြောလို့ရတာပေါ့နော်ဒီလူသားမျိုးနွယ်စုတွေပုံမှာကျူးလွန်တဲ့ရာဇဝတ်မှုအတွေ့ဒီတောင်ဆန်းစုကြည်ဆိုရမှာလေတာဝန်အပြည့်ရှိတယ်ကြာ
โอเคဟိုဒါကတော့ဒီကိုခိုင်ဒုက္ခပြောတာတော့ဒီရခိုင်ဘက်ကအခြေအနေပြောတာပေါ့နော်အခုသူတို့ဒီတက်မတော်ဘက်ကကြီးညာတဲ့စစ်စင်နေမြေတချို့ဆိုတဲ့အထက်မှာရခိုင်ဘက်ကမပါဘူးဆိုတော့ဒီတက်မတော်ကစစ်စင်ကြီးညာခဲ့တဲ့နေမြေတွေမှာဟိုတိုးတက်ဖြစ်ထွန်းမှုအနေနဲ့ဟိုဘာများမြင်မိလဲ
ဟိုတိုးတက်ဖြစ်ထွန်းမှုလို့တော့ဟိုသိပြောစရာတော့ကျွန်တော်အနေနဲ့တော့မသိဘူးကြာနော်ဟိုဒီတိုးတက်မှုဆိုလို့ဗာရှိလေဆိုတော့ဒီဖေဖော်ဝါရီလ25ရက်နေ့မှာเนาะတကြိမ်ပေါ့လေဒီအစိုးရရဲ့ဒီငင်းကြိုင်းကော်မရှင်နဲ့ဒီနောက်ပိုင်းမှာမိုက်လေးပွင့်နဲ့ဒါဟိုတွေ့ဆုံနိုင်ကြတာတခုရှိတယ်။ဒါမဲ့လို့အဲ့ဒီတွေ့ဆုံမှုမှာလည်းပဲဒါတိတာတဲ့ကိုယ်တွေ့မှုကိုတခုမှမရခဲ့ဘူးလို့ပြောလို့ရတယ
်။ဟုတ်ကဲ့ဟိုနောက်တစ်ခုကပေါ့လေတိုက်ပွဲတွေပြင်းထန်နေတဲ့ဒီရခိုင်ပြည်နယ်ဘက်ကိုဒီအပြစ်ရရစေးကျင်ညာတဲ့အထက်မှာမပါပေမဲ့ဒီတက်မတော်ကဒီအေအေနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးတော့လည်းသူတို့ပြောတယ်။နောက်အခုစောစောကိုခိုင်ဒုက္ခပြောတယ်လို့ပေါ့လေဆွေးနွေးတာမျိုးတွေလည်းရှိခဲ့တယ်ဆိုတော့ဟိုဒါတွေကရောကျိုးစိုးတဲ့ကိစ္စတွေမဟုတ်ဘူးလားကိုခိုင်ဒုက္ခ
။ဟုတ်ဒီဟာကတော့ဒီလိုရှိတယ်ကြာနော်အခုကဒီအစိုးရဒီဥမာကျွန်တော်တို့အေဒီအခိုင်တက်မတော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့နော်ဒီအစိုးရဘက်ကဒီတကယ်စစ်မှန်တဲ့ညီညာရေးကိုတွားချင်ရင်နော်အခုဒီဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ဒီအေအေကိုအပြုတ်တိတ်ပါဆိုပြီးတော့ဒီဓမ္မလက်နက်ကင်တွေကိုပေးထားတဲ့အမိန့်ကိုပြန်ရုပ်သိမ်းဖို့လိုတယ်ကြာ။ဘာကြောင့်လဲဆိုတော့ဒီဒါဟာနေပြီးတော့ဒါလူမျိုးနှစ်ခုကြားမှာကြီးမားတဲ့အမုန်းစကားဖြစ်တယ်။အဲ့ဒီဒီဟိုအပြုတ်တိတ်ပါဆိုတော့ ပြောတဲ့စကားထဲဒါကြီးတဲ့အမုန်းစကားဆိုတာမရှိတော့ဘူးတော်တော်အဲ့ဒါကြောင့်မလို့ဒီဥစ္စာကိုဒေါအောင်ဆန်းစုကြည်အနေနဲ့ပြန်ပြီးတော့ဒါရုပ်သိမ်းဖို့တင်တယ်နောက်ပြီးတော့ဒီဓမ္မကိုလိုနီအစိုးရလက်အောက်မှာเนาะကျွန်တော်တို့ရခိုင်တွေရဲ့အခြေအနေဟာเนาะအခြေတော်အားရှာမှာအဖင်းဆုံးလူမျိုးဖြစ်သွားတယ်ဟိုဒါကြောင့်မလို့ရခိုင်တွေအနေနဲ့ကတော့ဒါအဖိနှိုက်ခံဘွားကလက်မြောက်ဖို့အတွက်ရုံးကန်တိတ်ကိုဝင်တဲ့ဥစ္စာကဒါတရားတဲ့လောက်ရဖြစ်တယ်ကြာเนาะလောက်ကိုလောက်ရမယ့်အလုပ်ဖြစ်တယ်နောက်တစ်ခုကလည်းဒီလိုရှိတယ်ဒီရခိုင်တမတော်ဟာဒီရခိုင်ဒေတာလုံခြုံရေးနော်တည်ငြိမ်ရေးအတွက်ဒါဒီတည်ငြိမ်ရေးနဲ့ဒီဖွံ့ဖြိုးတိုးတဲ့ရေးအတွက်ဒါမချင်းမဖြစ်သွားတဲ့ institution တစ်ခုဖြစ်တယ်။ဒါကိုကမာတွေဖက်ကလည်းပဲဒါလက်ခံအတိမပြုပေးဖို့လိုတယ်။နော်အဲ့ဒီလိုလက်ခံအတိမပြုပေးရေးဟာနော်သူတို့ပြောနေတဲ့ဒါအမျိုးသားပြန်လေစင်ညာရေးအတွက်လည်းပဲအတိကျတဲ့အချက်ဖြစ်တယ်ကြာ
။ဟုတ်ကဲ့ကိုခိုင်သူကပြေချပြီးတော့ကျေးဇူးပါဟုတ်ကဲ့ဒါတော့ကျွန်တော်တို့ကုခန်ဒုက္ခကိုဒီဆွေးနွေးပွဲမတိုင်ခင်မှာဆက်သွယ်ပြီးမေးမြန်းထားတာပါနောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုတောထရှင်တို့သူစာနဲ့ဆက်ဆက်လို့ပေါ့လေကျွန်တော်ဆက်ဆက်နေတဲ့အကြောင်းအရာဖြစ်တဲ့အတွက်ဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်ကအောင်ပတန်းမှာတဲ့ပြည်ရင်းညင်းကြီးပေါ်ဆောင်မှာစစ်တပ်ကဟန်တာဖြစ်နေပါတယ်မြို့မင်းကဲမှာထောင်လုံးလုံးကျသလိုတိုင်းပြည်ခြောက်ထဲကျဖို့လက်နှလုံးလိုစစ်တပ်ကလည်းမှာအဝေးစီးထိကျသွားတော့တာပါပဲတစ်ဖက်မှာပြည့်ရက်ပြီးတစ်ဖက်ကိုဖိတိုက်လွန်ခဲ့တဲ့1993လောက်တုန်းက KIU KIA နဲ့ပြည့်ရက်ပြီး KNU ကိုဖိတိုက် KNU နဲ့ပြည့်ရက်ပြီးKIA ကိုဖိတိုက်အခုလဲစစ်တန်းငါးခုမှာပြည့်ရက်ပြီး AA ကိုဖိတိုက်ပြီးတော့အပြုတ်တိုက်နိုင်တာလည်းမဟုတ်စစ်ကောင်းဆောင်တွေကိုသူတို့ရှင်းနဲ့ထွက်မတက်ရတိုင်းလုံနေတာပါတဲ့နောက်တူကလည်းကျွန်တော်ဒီ Facebook စာမျက်နှာမှာအခုလွှင့်နေတဲ့အချိန်မှာဓာတ်ရိုက်မှတ်ချက်ပေးနေတာတခုရှိပါတယ်သူကတော့ U2 ဆိုတဲ့ account function မှာသူကတော့တက်မလို့ကအပြစ်ခတ်ရစဲခြင်းငါတဲ့စစ်တက်ကအသားရဖို့ကြိုးစားနေခြင်းမှာတဲ့စစ်တက်ကအင်အားဖြည့်နေပါတယ်တဲ့ယူသားမှုမရှိပါဘူးဆိုပြီးပြောပါတယ်ဆိုတော့စောစောဒါနဲ့ပတ်သက်လို့လည်းဟိုဆရာဦးတွန်းစော်လည်းနည်းနည်းပြောသွားပါတယ်ဟိုယူသားမှုရှိမရှိဆိုတဲ့ကိစ္စပေါ့လေဆိုတော့ဒီနေရာမှာတခုရှိတာအပြည့်ရဲ့စကြင်ညာရဲကအေဘက်ကိုဖိတိုက်ဖို့များလားဆိုပြီးတော့တန်တရားတွေလည်းရှိခဲ့ကြပါတယ်ဆိုတော့ဒီတစ်ပတ်သက်အပြည့်ရဲ့ကြင်ညာချက်ဟာဒီရခိုင်ဘက်မှာတက်ပွဲတွေကြီးထွားလာတဲ့ကိစ္စပေါ်မှာတစုံတရာတက်ရောက်မှုတွေရှိရလို့များပြောနိုင်လားဆရာဦးတွန်းစော
်ဟုတ်ပါတယ်အဲ့ဒါတော့မှန်ပါပဲကျွန်တော်အရင်လည်းပြောမှုပါတယ်ခုနကလည်းကျွန်တော်ပြောလိုက်တယ်ပေါ့နော်ဒီတက်မတော်ရဲ့လီလာတာတစ်ပတ်သက်အပြည့်ခဲရဲ့တေးမှုကအဲဒီငိမ့်ချဲ့ရည်ရည်မှန်ချက်တဲ့စစ်ရည်ရည်မှန်ချက်ကိုပို့ပြီးတော့မှအလေးသိနေတယ်လို့ကျွန်တော်ဒီလည်းပြောပါရယ်အခုလည်းအဲ့ဒီအတိုင်းပဲမြင်ပါတယ်အဲ့ဒီရည်မှန်ချက်ကိုပဲသူအကောင့်ထဲပေါ်နေတာဖြစ်ပါတယ်အဲပြီးရင်နောက်ထပ်ဒီသူ့ရဲ့ဒီလေးလတာကာလအတွင်းမှာဒီနှစ်လပေါ့နော်နှစ်လပြောရင်မှသူတင်းစားရှင်းလေးပွဲနှစ်ကြိမ်လုပ်ပါတယ်သူ့ရဲ့တင်းစားရှင်းလေးပွဲနှစ်ကြိမ်ကိုခြုံကြည့်မယ်ဆိုလို့ရှိရင်ကိုကကောင်းပြီးတစ်ဖက်ကမကောင်းအကြောင်းကိုပုံဖော်နေတာကများနေပါတယ်ဒါတွေပြောမယ်ဆိုလို့ရှိရင်သူတို့ကလူထုတွေရဲ့တောင်းဆိုတဲ့တစ်ဖက်ကဖွဲ့စည်းတွေရဲ့တောင်းဆိုချက်ကြောင့်တော့အပြစ်ခရဲစေးရဲကိုသူတို့ကလှုပ်ပေးလိုက်တယ်လှုပ်ပြလိုက်တယ်ဆိုပြီးတော့မှအဲ့လိုမျိုးသုံးနှုန်းလာတွေရှိတယ်။ကဲကျိုးကတော့တစ်ဖက်တဲ့အပြစ်ခရဲစေးတောင်းဆိုလို့လှုပ်ပေးလိုက်ပြီ။ကဲတစ်ဖက်တဲ့အပြစ်ခရဲစေးထားတော့ဘာဖြစ်လဲ။ဒီတစ်ဖက်ကတဲ့အပြစ်ခရဲစေးထားပေမဲ့တစ်ဖက်ဖွဲ့စည်းတွေကမလိုက်နိုင်ဘူး။အဲ့ဒါကြောင့်တိုက်ပွဲကပြန်ဖြစ်နေရတယ်။ဆိုလိုချင်တာကတော့ကိုကကောင်းပြီးတော့မှတစ်ဖက်ကမကောင်းကြောင်းကိုပဲသူကပုံပေါ်ပြီးတော့ပြောနေတာတွေကိုသူတို့ရဲ့တရိစ္ဆာန်ရှင်လေးဘွဲ့မှာတွေ့ရတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင် blame game နဲ့နေပြီးတော့မှစစ်ကစားကွက်တွေကိုဖော်နေတာကိုကျွန်တော်တွေ့ရတယ်။ဒါကတော့ဒါရိုးသားမှုအပေါ်မှာပေါ့နော်။ဒီအခြေမခံတဲ့ပြောဆိုချက်တွေကိုလည်းကျွန်တော်တို့ကအကဲဖြတ်လို့ရတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီအပြစ်ခရဲစေးရေးကိုတကယ်စစ်မှန်တဲ့ရင်းချမ်းရေးစီကိုသွားတဲ့အကောင့်တွေဖော်မှုမျိုးကိုဖြစ်ဖို့လိုတယ်လို့ကျွန်တော်တို့အနေနဲ့မြင်တယ်။ဒီမှာတစ်ဖက်ကတော့ဒီတစ်ဖက်ကနေပြီးတော့သူကကောင်းချောင်းကိုပဲပြောနေတဲ့အခါကျတော့သူအပြစ်ကျူးလွန်တာမရှိဘူးလားသူရဲ့အပြစ်ကျူးလွန်မှုတွေကိုသူရဲ့ဒီတစ်ဖက်သက်ပြစ်ခရရဲ့စေထားတဲ့ကာလအတွင်းမှာနော်ဒီအပြစ်ရဲ့စေထားတဲ့ NCA လက်မှတ်ရေးထိုးထားတာရောဘိုင်းလက်ထရီထိုးထားတာရောရှိတယ်ဒီမြောက်ပိုင်းဘက်မှာရောဒီအခြေပိုင်းရှမ်းပြည်ဘက်မှာရောအဲ့ဒီအခြေကာလအတွင်းမှာသူရဲ့ချိုးဖောက်မှုတွေကိုဘယ်သူကထောက်ပြနိုင်လဲဘယ်သူမှထောက်ပြနိုင်တဲ့အနေအထားလည်းမရှိဘူးအဲ့ဒါကြောင့်ဒီနေရာမှာကျွန်တော်တို့ကစကြရီကနေ NCA စာချုပ်လုပ်ကြရီကနေအစိုးပြုခဲ့တာရှိတယ်နော်ကျွန်တော်တို့ဟာညီနောင်တိုင်းသားရှိရေးကြမှာဖြစ်နေတဲ့ပฏิပခဆိုပေမဲ့လို့ဒီလောက်နှစ်ပြည့်စေတာကြာလာပြီနှစ်ပေါင်း60 90လောက်ရှိလာတဲ့ပฏิပခကိုဖြည့်ရှင်းမိမိတို့အချင်းချင်းကြမှာညီကိုသဘွယ်ဖြည့်ရှင်းလို့မရနိုင်လို့ဒီလောက်ကြာရှည်နေတာဖြစ်တယ်အဲ့ဒါကြောင့်ဂျားကနေပြီးတော့မှတမတ်ကြတဲ့နော်ဂျားနေအဖွဲ့အစည်းလိုကိုလိုတဲ့နိုင်ငံတကာပါဝင်မှုကိုရှိအောင်ဆိုပြီးတော့မှကျွန်တော်တို့ကအစိုးပြုခဲ့တယ်ဒါပေမဲ့အဲ့ဒါကိုလက်မခံခဲ့ဘူး NLD ဆိုတာတက်လာတဲ့ခါကျတော့လည်းပဲအဲ့ဒါကိုထပ်ပြီးတော့မှကျွန်တော်တို့ကပေါ်ဆောင်ဖို့ကြိုးပမ်းတယ်ဒါပေမဲ့အဲ့ဒါလည်းပဲအောင်မြင်မှုမရရှိခဲ့ဘူးအဲ့ဒါကြောင့်ဒီဂျားကနေပြီးတော့မှနော်ဘဲမလိုက်ပင်နဲ့တမာသမက်ကြတဲ့နိုင်ငံတကာကဂျားနေအဖွဲ့လေးလာစောင့်ကြည့်တဲ့ထိန်းချောင်းပေးတဲ့ရန်တရားမရှိရင်တော့ဒီလိုမျိုး
တော့ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်အပြည့်ပုံချတဲ့ဘလင်းဂိမ်းကတော့ရှိနေအောင်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးမော်ဆိုရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီပေါ့လေအပြည့်ရထားတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့လေရခိုင်ဘက်မှာတိုက်ပွဲတွေကြီးထွားလာတဲ့အကြောင်းရင်းတွေကဘလောက်ထိများဆက်ဆက်မှုရှိနေတယ်လဲဆရာဦးမော်ဆို
အဓိကတော့မြောက်ဘက်မှာဆွေးနွေးတဲ့ဆွေးနွေးပွဲရက်လက်ပေါ်မှာပဲမူတည်ပါလိမ့်မယ်ခင်ဗျာအဲ့တော့မြောက်ဘက်မှာဆွေးနွေးတဲ့ဆွေးနွေးပွဲရက်လက်အချိန်မှာအေးရလဲပါနေတဲ့အတွက်ကြောင့်မလို့တကယ်လို့ဒါအဲ့မှာသဘောတူညီရမယ်ရမှာပါလိမ့်ကျခံရဒီတိုက်ပွဲတွေကိုကျွန်တော်တို့ကချော့ချနိုင်မှာပါအဲလောလောဆယ်မှာကျွန်တော်တို့တိုးဒီခွင့်မမှာလုပ်တဲ့ငင်းငင်းကုန်ချင်တဲ့မြောက်ပိုင်းလေးလေးဝဲဆွေးနွေးပွဲဒီမအောင်မြင်ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီတိုးကအခြားရအထူးသဖြင့်မစ္စတာဆွန်ကော့ရှန်ဒီလိုရောက်လာတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တယ်အဲကာဝေးဦးစီးကျုံနဲ့တွေ့တဲ့အခါမှာအဲ2020ငင်းငင်းရအောင်တဲ့ဒီတိုးအနေနဲ့အဆောင်ကုန်ဒီပြသွားမယ်ဆိုတဲ့စကားလေးကျွန်တော်တွေ့ရတယ်ဗျ။အဲ့ဒါအပြင်ဒီကာဝေးဦးစီးချုပ်က2010ငင်းငင်းရေးကိုရှင်းလင်းတာတစ်ခုတွေ့ရတယ်။အဲ့ဒါ2020ငင်းငင်းရေးဆိုပြီးမှာတိုင်းရင်းသားလက်နက်ကိုင်တွေကိုဒီဒီအားလုပ်ဖို့လက်နက်ဖြုတ်ဖို့မဟုတ်ပါဘူးတဲ့။အဲ့ဒါကိုလက်နက်ကိုကိုင်ထားပြီးတော့ဒီ ANCE လမ်းကြောင်းပေါ်မှာနိုင်ငံရေးဆွေးနွေးဖို့ပါပဲလို့ပြောသွားတာတစ်ခုရှိပါတယ်။အဲ့တော့ဒီခြေနေအောက်မှာခုနဦးထွန်းစောပြောသလိုပေါ့ဂျောင်းဝင်ညီနိုင်မှုလိုအပ်တာတော့အမှန်ပဲဗျာလောလောဆယ်ကျွန်တော်တို့ဒီမြောက်ပိုင်းအဖွဲ့အင်းနဲ့ပတ်သက်တာအေးပါဝင်မြောက်ပိုင်းအဖွဲ့အင်းနဲ့ပတ်သက်တဲ့ဂျောင်းအညီနိုင်တာတော့တရုတ်တန်တမမှာပဲအဲ့တော့ဒီလိုဂျောင်းအညီနိုင်နေဆိုတာလေလူတိုင်းတော့လုံးလို့မရဘူးဘာလို့ဆိုတော့နှစ်ဖက်စလုံးလက်ခံတဲ့လူမှပဲဂျောင်းအညီနိုင်လို့ရမှာဟုတ်ဆိုတော့အစိုးရနဲ့တမတော်နဲ့လက်ခံလို့ရမယ်ပြန်တဲ့တိုင်းသားလက်နက်ကင်အဖွဲ့အင်းတွေလက်ခံလို့ရတဲ့လူမှပဲဂျောင်းအညီနိုင်လို့ရမှာဟုတ်အဲ့လိုညီနိုင်တဲ့အခြေခံပေါ်မှာကျွန်တော်တို့ကနအခုဒီပါဝင်ဒီမြောက်ပိုင်း၄ဝဲနဲ့ဆွေးနွေးတဲ့ဒီ commitment နဲ့ထိုးဖို့ဘယ်လိုဖြစ်ထိုးဖို့ဒီအငင်းပွားနဲ့ကိစ္စတွေကိုဒီလိုဂျောင်းဝင်ညီနိုင်မှုတွေနဲ့နောက်ထပ်ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းနိုင်မှသာလေကျွန်တော်တို့ကရခိုင်ကအတိုက်ဝဲကိုဆွတ်ချနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံလေးလေးလိုင်းမှာရှိနေပါတယ်အရင်ဆုံးတူကိုလှည့်ပေးကြပါတယ်ကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
တပ်မတော်ကအေးကိုနည်းနည်းဆွတ်တွေ့တယ်ဖြစ်နေအဲ့ဒါတော့ငကိုကလေးကမိကတော့လက်မမထိုးရဘူးသူကတော့ထိုးရနေဆိုတာငကိုကလေးကကျွန်တော်တို့ကဝေဖန်ပြီးသားပဲအဲ့တော့လက်မရေးထိုးနေဆိုရင်တော့အလုံးရေးလက်မရေးထိုးပါလို့ငကိုကလေးကပြောတင်းတယ်အဲ့တော့လက်မသူမေဆိုရင်အခုအဲ့လိုမျိုးတိုက်ပွဲမဖြစ်သင့်ပါဘူးအဲ့တော့ဒီဖြစ်တဲ့ဘာလို့ဒီနယ်လေဆိုရင်တော့ဖက်ဒရယ်နဲ့ဒီမိုကရေစီကိုအခြေခံနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတဲ့အခြေခံဥပဒေကိုအမြန်ဆုံးရေးဆွဲပြီးတော့မှတို့တိုင်းရင်းသားတွေလက်နဲ့မကိုင်နိုင်အောင်အရင်ဆုံးလုပ်ပြပါတယ်အဲ့ဒီဖက်ရှိတဲ့အခြေခံဥပဒေအဲ့လိုမျိုးရှိနေဟဲ့ဆိုရင်တော့လက်နဲ့လက်ကိုင်ချင်မလို့တော့ပါဘူးအဲ့တော့တပ်မတော်ကနှစ်ထောက်ရှိဖက်ရှိပုံတော့မပင်ချင်တဲ့တပ်မတော်ကကြာကြာကြီးလည်းနဲ့ဆုံပါဆိုတဲ့ဥစ္စာတော့ဘယ်ဖြစ်နိုင်မလဲဆိုတဲ့ဥစ္စာနည်းနည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလန်ဘွေကိုဆွေးနွေးရကျေးဇူးပါနောက်တူလည်းလှည့်ပေးချင်ပါတယ်နောက်တူကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အေးနမတေကကိုရေဒီတော့စူးရနေပြီးတော့ရခိုင်အေယူအပြတ်တိုက်ပါဆိုတဲ့အားလေးကိုကျွန်တော်မေးတင်ပါတယ်အဲ့ဒါကအခုဆက်လုံးအေးဆွေးနွေးရတယ်မှာမေးပြီးပါဒီလမ်းတိုင်းဖွဲ့ရအားလုံးက16ဖွဲ့ဖွဲ့နေဖယ်လို့ရှိပါတိုင်းနဲ့နှစ်ပေါင်းလဲညားနေပါပြီ။ဘာမှလည်းမထူးခြားလောက်ဘူးဟုတ်တယ်မလား။ကျွန်တော်ဒီရှမ်းပြည်တောင်ပိုင်းဆိုလည်းဒီ68လောက်ကတိုက်တယ်တိုက်တယ်တိုက်တယ်မြန်မာမန္လိမြပားရတရလုံးပြုတ်သွားတယ်။ပြီးတော့ဘာလို့ဝါ့ကိုအလိုက်တယ်လာမင်းတို့ဝင်တိုက်တိုက်ပြီးမင်းတို့နေရာချပြီးခင်။ခုအိမ်မှာနန်းကောင်းမွန်တော့ဟာလား။ဟိုနားဟောင်းတော့အိမ်မှာဆိုရင်အခုလည်းသူတို့ပြန်လို့ခြင်းနေအခုကိုလိုကံကဖြစ်ပါတယ်။အဲ့တော့ပြောချင်တာကဒီတာဘရောကိုဒီရစ်ချာရထောက်ပံ့နေတာအခွန်ကျွန်တော်တို့ဒီအခွန်ဆောင်နေတဲ့အချိန်မှာဒီစစ်သုံးလေးကိုအဓိကအားလားနိုင်ငံတော်ကိုတိုင်းနိုင်ငံအောင်လည်းပြောချင်တယ်သူစစ်သုံးလေးကိုရှော့ပေးပါအင်းစုကိုတိုင်းနေတာတခြားနိုင်ငံကိုတိုင်းနေတာဒီနေ့တရုတ်ကအားလား
โอเคกูกูกูตําหมองเนเน่บาบาซูลูยินแล้วไม่ติโลซูโลยินโหจนอดิกะเนเน่เลก๊อกเสยยินมาเลยกูตําหมองเองโหเบ้กงอ่ะบาเมซียินน่ะแหละ
เออกูเอโหบาอันเนี่ยนี่ภิโรบาดอซั่นนี่แหละอแจเฉยมงค้านเลยสู่รากาบลูตะบ้อเนี่ยเฉยนะตัวอาจารย์ปัตตมานี่เฉยมงค้านน่ะล่ะโหเอโหอแจเฉยมงค้านน่ะล่ะ အဲ့ဒါပါမယ်ဟုတ်ဟု
တ်ဟုတ်ကဲ့ဟိုအဲ့ဒါတော့ကျွန်တော်ထင်ပါတယ်ဒါတော့ဟိုဒီကိစ္စကလည်းဟိုဟိုဒေါ်ဆက်စုကြည်တို့ဘက်ကတရားဝင်ပြောတာလည်းကျွန်တော်တို့မကြောက်ဘူးပေါ့နော်အစိုးရဘက်ကဒီကိစ္စတက်မလို့ကနေပြီးတော့ဒီအစိုးရကိုကိုးကားပြီးပြောသွားတာဆိုတော့ဒီကိစ္စမေးရင်းမင်းကျွန်တော်တို့ကအစိုးရကိုပဲဟိုတက်မလို့ကိုပဲမေးရလိမ့်မယ်နဲ့တူပါတယ်တက်မလို့ဖြစ်ဖြစ်အစိုးရကိုပဲဖြစ်ဖြစ်ဒီကိစ္စဟိုတရားဖြစ်ရှင်းမှာပဲရမယ်ကိစ္စဖြစ်လိမ့်မယ်တူပါတယ်ဆိုတော့နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျပိကရဆယ်လုတ်တယ်ဆိုတော့တော့အမမာတော့အားလုံးကိုပိကရဆယ်လုတ်ဖို့လိုတယ်ဗျအခုကတော့တစ်ဖက်သက်တယ်မတရားလုတ်ထားတဲ့ပိကရဆယ်မျိုးဖြစ်နေတယ်ဗျနော်ရခိုင်ကတော့နော်ပိကရဆယ်မလုတ်ဘူးဆိုတာဒါအီတိုက်တာတော့ကျွန်တော်ကတော့တော့ကန့်ကွက်ပြန်မရှိဘူးဗျတော့နော်ခန္ဓုကပြောတော့ကျွန်တော်တို့အားလုံးကတော့ထောက်ခံတယ်ဘာလို့လဲဆိုရင်တော့ကျွန်တော်တိုင်းပြည်ကနော်ငင်းညာစီချင်တယ်စစ်မှန်တဲ့နော်သဘောထားမျိုးလိုတယ်။နော်မှန်ကန်တဲ့သဘောထားမျိုးလိုတယ်။ရိုးသားတဲ့သဘောထားမျိုးလိုပါတယ်ခင်ဗျ။အခုတော့ဒီလိုမဟုတ်ဘူးဗျ။နော်အခုရခိုင်ကိုနော်တိုက်တယ်။နော်ကျွန်တော်တိုင်းရင်းသားဒေသမှာသူတို့နေရာဝင်ယူတယ်။နေရာဝင်ယူတော့ကျွန်တော်တိုင်းရင်းသားတွေနောက်ဆုံးဘယ်လိုခံစားမလဲဆိုတော့ကျွန်တော်အနေနဲ့တော့အမှန်မတွင်းဝင့်ဘူးဗျ။ဒါကြောင့်မို့နော်ကျွန်တော်အနေနဲ့ကတော
့ဟုတ်ကဲ့ကုသီးလည်းမူ
စစ်သားတွေတတ်မတော်တွေက
โอเคกูทีเลมคิดซูบาสรุปเราจะสายไปปุ๊บไปซื้อนี่ถ้าตะชูแล้วชื่อนี่บาได้ฐานี้ก็เลยตะเล็ดสาได้พอปะขึ้นมาตูอูก็တော့เมธีลาမျိုးอ่ะอู้เซ็งหมองဖြစ်ไปได้มัสสุมหมองพับปะไปบ่าวครับ
ตํารอก็สิต้ายเดตาจีนี่ตัดหมัดไปတော့อภิเขกเยเซทาจองเจญญาท้าไล่บาบีดายนาละนักไก่ภวยซีมาเนี่ยด้ายย้ายตื้อส่งซื้อนี่ฐานี้ก็เลยลงนี่บาบีနိုင်ငံတော်အစိုးရဘက်ကလည်းတစ်ဖက်တစ်လမ်းကနေတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်နေပါပြီသို့တော်လည်းတက်မတော်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားထဲမှာသဘောထားကွာဟချက်တွေရှိနေတာကိုနှစ်ဖက်ညှိနှိုင်းမရဖြစ်နေသေးတာကအဓိကပြဿနာဖြစ်နေလို့အပြည့်အခက်ရဲစဲရေးဟာယာနှုံးပြည့်ဖြစ်မလာနိုင်သေးတာလို့ယူဆပါတယ်ဒီကွာဟချက်တွေကိုနိုင်ငံတော်အစိုးရကစစ်ဆက်ညှိနှိုင်းပေးတော်လည်း2008ဖွဲ့စည်းပုံကိုကင်ပြီးတော့တက်မတော်ဘက်ကလက်ခံနိုင်ခြင်းမရှိတာကိုတွေ့နေရတဲ့အတွက်အခက်အခဲဖြစ်နေရတယ်လို့မြင်ပါတယ်တိုင်းရင်းသားအဖွဲ့အစည်းတွေအပိုင်းကလိုက်ရောမှုတွေပြုနိုင်သမျှပြုခဲ့ပြီးတော့လေအဓိကကွာဟချက်များကိုပြေလည်စေမှုမရနိုင်ခဲ့ကြလို့အဆုံးဖြတ်ပေးနိုင်တဲ့ပုံကူများပါဝင်တဲ့ဓာတ်ရိုက်ဆွေးနွေးပွဲများဟာလည်းရပ်ဆိုင်းထားရတဲ့အခြေအနေဖြစ်နေပါတယ်တိုင်းရင်းသားဖွဲ့စည်းတွေဘက်ကသဘောထားတင်မာတဲ့စကားတွေပြောလာကြရတဲ့အဖြစ်ကိုရောက်လာရပါတယ်။ဒီလိုစိတ်ဆက်ညှိနှိုင်းမရသေးတဲ့ကွာဟချက်များကြောင့်နှစ်ဖက်တိုက်ပွဲတွေရက်စဲသွားနိုင်ခြင်းမရှိသေးဘဲရော့ကျသွားတဲ့အနေအထားမှာပဲရှိနေပါတယ်။အပြစ်ခတ်ရက်စဲထားတဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေလိုက်နာဖို့တက်မတော်ကတောင်းဆိုထားတဲ့အချက်တွေကိုမလိုက်နာကြလို့ထိတွေ့မှုတွေရှိလာနေရပါတယ်။တိုက်ပွဲတွေခြုံငိမ့်ပြီးတော့နှစ်ဖက်ကွာဟမှုတွေကြည်မြောင်ခြုံငိမ့်သွားဖို့ကတော့အခြေခံလိုအပ်ချက်ဖြစ်တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ပြင်ဆင်ရေးကြိုးပမ်းမှုအောင်မြင်ဖို့တက်မတော်ရဲ့သဘောထားပြောင်းလဲလာဖို့တို့ဟာအလားအလာကောင်းဖြစ်စေတဲ့အခြေခံအချက်တွေဖြစ်ပါတယ်။ဒီလိုဖြစ်လာစေရန်အတွက်ပြည်သူများကလည်းတောင်းဆိုပေးကြဖို့လိုပါလိမ့်မယ်။အကယ်၍တက်မတော်ဘက်ကသဘောထားကြီးစွာနဲ့စေတနာထားပြီးတော့ပြည်သူဆန္ဒကိုဖြည့်ဆည်းတဲ့အနေနဲ့ဒီကွာဟချက်တွေကိုပြည်လဲအောင်ဆောင်ရွက်တင်ပါတယ်။ Might is right သဘောထားတရားကိုမသုံးဘဲလိုက်ရောမှုတွေလှုပ်လာမှသာပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင်ပြတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးဖြစ်ပေါ်လာရေးတို့ကိုအကောင့်ထဲပေါ်လာမှာဖြစ်ပါတယ်။တက်မတော်သားစစ်ကောင်းဆောင်ကြီးတွေများကလည်းပြိုတိုင်းကြိုက်တဲ့နှင်းစီကိုင်းတွေပြန်လည်ဖြစ်လာကြမှာဖြစ်ကြောင်းတင်ပြပြောဆိုလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင်။
โอเคကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်တော်စုပါမအေးသနာကျော်ဖတ်ပြပါဦးခင်ဗျာ
အပြည့်ရဲ့ညညာထားပြင်မယ်လဲတိုက်ပွဲအချိန်မတက်နိုင်ကြတာဟာအပြည့်ရဲ့စာချုပ်ပါအချက်လက်စီမင်းစီကဲတွေရဲ့အားနည်းချက်တွေကြောင့်ဖြစ်နိုင်တယ်လို့နှစ်ဖက်ယုံကြည်စိတ်ချရတဲ့အပြည့်ရဲ့လေးလာစောင့်ကြည့်ရဲ့အဖွဲမဖွဲ့နိုင်သေးတာကြောင့်လည်းဖြစ်နိုင်တယ်လို့ယူဆမိပါတယ်ပြည်ရင်းငြိမ်းချမ်းရေးမှာအဓိကအဟံတာဖြစ်နေတာကတော့လူမျိုးရေးပေါ်မှာစောင်းပေးပြီးတော့အမုံအညုံကလေးစားချေလို့တဲ့စိတ်တည်းနဲ့ပြည်သူကိုမျက်ကွယ်ပြုပြီးတော့စီရဲအမြင်တွေနဲ့ငြိမ်းငြိမ်းရေးဆွေးနွေးနေကြလို့ပါအထူးသဖြင့်ဆိုရင်စစ်ကောင်းဆောင်တွေကပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့အစိုးရကောင်းကောင်းမွန်တဲ့အုပ်ချုပ်လို့မရအောင်လို့အုပ်ချုပ်ရေးအာဏာတွေခွဲဝေယူထားတဲ့အပြင်ဖယ်ရယ်ပြည်တော်စုပေါ်ထွန်ရေးအတွက်အဟံတာဖြစ်နေတဲ့အခြေခံဥပဒေကိုပြင်ဆင်လို့မရအောင်လုပ်နေတာပါပဲနောက်တစ်ချက်ကငြိမ်းငြိမ်းရေးဆွေးနွေးပွဲတွေအောင်မြင်ဖို့တိုင်းနာနိုင်ငံရေးပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းတစ်စိတ်တစ်ပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်။တိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေငြိမ်းငြိမ်းရေးပေါ်မှာတန်တရားဖြစ်နေတဲ့အချက်ကတော့အစိုးရနဲ့တီးခြားဖြစ်နေတဲ့စစ်ခေါင်းဆောင်တွေဟာအုပ်ချုပ်ရေးအာဏာနဲ့အခြေခံဥပဒေတစ်ခုလုံးကိုပါထိန်းချုပ်ထားတဲ့အတွက်ငြိမ်းငြိမ်းရေးဆွေးနွေးပွဲတွေပြတ်သွားခဲ့ရင်မိမိတို့ရဲ့နယ်မြေဒေသတွေဆုံးရှုံးကုန်ပြီးတော့တက်တွေပြိုကွဲသွားနိုင်တဲ့အချက်ပါ။ တကယ်လို့သာတက်မတော်ကသာအစိုးရအုပ်ချုပ်မှုအောက်ရောက်သွားပြီးတော့အခြေခံဥပဒေပြင်ဆင်ရေးကိုရွေးချယ်ခံကိုယ်စားလှယ်တွေနဲ့လွတ်လွတ်လပ်လပ်ပြင်ဆင်ခွင့်ပေးမယ်ဆိုရင်တော့အစိုးရဘက်မှယုံကြည်မှုတွေတိုးလာပြီးတော့ငြိမ်းချမ်းရေးခီးအလင်းမြန်အောင်မြင်နိုင်နိုင်မယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်တသနအမေရိကန်ပြည်ထောင်စုကရေးထားပါတယ်ရှင်
โอเคဒါတော့မောင်တသနဆာပါဆိုတော့ကျွန်တော်တို့ဒီစီဇန်ဆုံးသက်ဖို့တမင်းနှစ်ခွဲလောက်တော့အချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဆရာဦးတွန်းစောကိုပဲပြန်မေးရင်ပါတယ်ကျွန်တော်တို့အခုဒီစီဇန်ကလည်းကျွန်တော်တို့တစ်ဖက်သက်အပြည့်ရဲ့ကြီးညာထားတဲ့ကိစ္စကိုအဓိကဆွေးနွေးရဖြစ်တယ်ဆိုတော့တကယ်ဒီတစ်ဖက်သက်အပြည့်ခက်ရစရေးလေးလာအခုတက်တန်းတော့တော့ကျိုးသွားပြီဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေနောက်ထပ်တက်တန်းတိုးတာမျိုးဒါမှမဟုတ်နယ်မြေတိုးချဲ့သတ်မှတ်တာမျိုးပေါ့လေတချို့တိုက်တွန်းနေတယ်ပေါ့ဟိုတက်မတော်ဘက်ကဒီနိုင်ငံလုံးအပြည့်ခက်ရစရေးကြီးညာတာမျိုးဒီလိုမျိုးလုပ်မယ်ဆိုရင်ရောငင်းငယ်ရဲ့အတွက်တစုံတရာလမ်းစာပွင့်လာနိုင်မယ်လို့ယူဆလာဆရာ
ဟုတ်ကဲ့အဓိကအဲ့ဒါပါပဲဗျအခြေခံလိုအပ်ချက်ကတော့ဒီအစိုးရတက်ပတော်ဘက်ကတနိုင်ငံလုံးအပြည့်ခက်ရစီအကြောင်းကိုကြေညာဖို့လိုပါတယ်သူ့အနေနဲ့အဓိကတာဝန်ရှိတာဖြစ်ပါတယ်တိုင်းပြည်ရဲ့အုပ်ချုပ်ရေးရန်တရားတစ်ခုလုံးအကုန်လုံးကိုကင်ပြီးမှသူကနော်ဒီတိုင်းပြည်ရဲ့တရားရည်မှန်းချက်တွေအကုန်လုံးကိုသူကကာကွယ်ရေးကိုအကြောင်းပြပြီးတော့မှသူဖော်ဆောင်နေတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာတော့ဒီပြည်ပနိုင်ငံအနေနဲ့တိုက်ပွဲဖြစ်နေတာတော့မရှိဘူးကိုတိုင်းရင်းသားချင်းချင်းပဲတိုက်ပွဲဖြစ်နေတာဖြစ်တယ်ဒီကိုတိုင်းသားချင်းချင်းတိုက်ပွဲဖြစ်နေတဲ့တိုက်ပွဲဟူသမျှအကိုပေါ့နော်ဘယ်နေရာမှာမစုဖြစ်နေဖြစ်နေအားလုံးကိုရက်ပစ်ဖို့အတွက်တနိုင်ငံလုံးပြည်ထရေးစည်းရုံးကိုပေါ်ဆောင်ဖို့အတွက်သူ့မှာတာဝန်ရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဒါမှပဲကျွန်တော်တို့ရှေ့ဆက်ပြီးတော့မှနော်နိုင်ငံရေးဆွေးနွေးမှုတွေတော့ဒီမိပြီးတော့သွားလို့လည်းနိုင်ငံရေးပြည်ထောင်ပြောင်းလဲရေးတွေကိုသွားနိုင်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်အချိန်မိနစ်ဝက်လောက်တော့ရှိသေးတယ်ဆရာဥမောင်စိုးသဘောထားလည်းကြားချင်ပါတယ်ခင်ဗျကျွန်တော်တို့ဒီလေးလတက်တန်းငါနေပြီးတော့နောက်ထပ်ဆက်ပြီးလမ်းနိုင်မယ့်ကိစ္စတွေဘာတွေများရှိအောင်မလဲဆရာ
အဓိကတော့စွန့်ညင်နိုင်မှုပါပဲစွန့်ညင်နိုင်မှုအောင်မြင်မှုဆိုလို့ရှိရင်အင်းနိုင်ငံရေးသွေးဝိုင်းကိုမြန်မြန်ရောက်စေချင်လို့ရှိရင်တော့ကိုယ်လုံးဝပဲသဘောတူညီမှုအရင်ဆုံးသဘောတူညီမှုရည်ရည်နေရာမှာတစ်ဖက်ဖက်ကနေအပေါ်စည်းကရနိုင်တဲ့အနေအထားမျိုးဖန်တီးတာကိုလျှော့မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မြန်လေးဒီအင်းကျွန်တော်တို့အကျိုးသက်ရောက်မှုရှိနိုင်ပါတယ်လုံးဝပဲမှာတော့ကျွန်တော်တို့အမြင်ကတော့အစိုးရနဲ့တက်မလို့ဘက်ကနေပြီးတော့ဒီကိုယ့်ရဲ့နိုင်ငံရေးအသာစီးရယူမှုကိုရှော့ပေးမယ်ဆိုလို့ရှိရင်တော့နိုင်ငံရေးဆွေးနွေးပွဲတွေနည်းနည်းဖြစ်ထွန်းလာလိမ့်မယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဥမောင်ဆိုဦးထွန်းစောကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တော်တော်ရှင်းနေအားလုံးကိုထူးချေစုတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ပါရှင်။အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါအောင်ရှင်။
ဒီဘက်ကချင်းတွေကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံဝင့်ပေးတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကူသဘောထားကြီးလာပါတယ်။ဒီဘက်ကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ဟုဘယ်တော့တော့ဘေးကင်းလုံခြုံတဲ့နေရာမှာခိုလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ချာနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။အမေရိကန်နိုင်ငံသားအော်တိုဝမ်ဘီယာတေဆုံးရတာဟာမြောက်ကိုရီးယားမှာတာဝန်ရှိတယ်လို့အော်တိုဝမ်ဘီယာရဲ့မိဘတွေကပြောလိုက်ပါတယ်။ဝမ်ဘီယာတေဆုံးရတာဟာမြောက်ကိုရီးယားအစိုးရရဲ့လက်ချက်ဖြစ်ပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ကလည်းဘယ်လို့မှစဉ်းစားလို့မရတော့အောင်ကိုရက်ဆက်ပြီးလူမဆန်သူဖြစ်တယ်လို့ဝမ်ဘီယာရဲ့မိဘတွေကပြောပါတယ်။ပါကစ္စတန်ကဖမ်းခဲ့တဲ့အိန္ဒိယတိုက်လေယာဉ်မှူးကိုအိန္ဒိယနိုင်ငံကိုလွှဲပေးလိုက်ပြီးတရက်ကြာမှာနိုင်ငံအကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအမြောက်နဲ့တိုက်ခတ်တိုက်ခိုက်တာတွေထပ်ဖြစ်ပါတယ်။လန်ဒန်မြို့ဝင်းမလီကွင်းမှာကစားတဲ့ Tottenham Hotspur နဲ့ Arsenal တို့ရဲ့လန်ဒန်မြောက်ပိုင်းဒါဘီပွဲမှာတော့တစ်ဖက်တစ်ကိုးစီနဲ့တည်ကြသွားပါတယ်။ဒီပွဲမှာ Arsenal ကဂိုးရင်သွင်းပြီး16မိနစ်မှာ Arsenal ကွင်းလယ်လူ Ramsey ကဂိုးသမားကိုလေမီသွင်းခဲ့တာပါ။အဲဒီနောက် Tottenham ကတကိုးပြန်သွင်းပေမဲ့လူဂျွန်ဘောဖြစ်နေတာကြောင့်ဂိုးမရပါဘူး။ Tottenham အတွက်ခြေပါဂိုးကတော့ England တိုက်စစ်မှု Harry Kane က83မိနစ်မှာ Penalty ကတစ်ဆင့်ကန်သွင်းယူခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။စနေညရဲ့စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.